Welcome to the Voice of America in Burmese.
ဒီအောင်ကင်ဝေးတဲ့ညတညဖြစ်ပါသေးဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်ဆန်လာနေဩဂတ်စ်လ9ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုဒီမဆန်တော်ချိန်ည9နာရီကနေ10နာရီခန့်လိုင်းဒိုမီတာ31 32နဲ့50ကျွတ်တို့အပြင်ဗီအိုရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရနိုင်ပါဒီညပိုင်းနောက်ဆရာမယ့်သတင်းတွေမှာတော့ကုလသမဂ္ဂဆိုင်ရာမြန်မာတံမကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ကြံစီလာနဲ့ပတ်သက်ပြီ
းကျွန်တော်နဲ့ပတ်သက်ပြီးတော့ဒီခုခုအသက်အန္တရာယ်ရှိအောင်ပေါ့နော်လှုပ်ဖို့ရှိတယ်ဆိုတော့တတင်းကြားတယ်ပေါ့နော်ကျွန်တော်ဒီလိုလှုပ်ဖို့
အသက်အန္တရာယ်ချင်းရောက်ခံရတဲ့တံမကြီးဦးကျော်မိုးထွန်းနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရဖို့ရှိပါတယ်ဒါပြင်ကုလသမဂ္ဂဆိုင်ရာမြန်မာရေးအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံသွားရောက်ဖို့ပြင်ဆင်နေတဲ့အကြောင်းအခါကိုဗစ်မူလအဆောက်အကိုစုံစမ်းတဲ့အမေရိကန်ထောက်လှမ်ရေးအစီရင်ခံစာသမရထံတင်သွင်းဖို့ရှိနေတာပါဝင်ကိုဗစ်ကြောင့်မြို့ပြတိုက်တွေပေါ်မှာစိမ့်လန်းဆိုပြီးလာတာနဲ့အာယုံကျော်ယောဂါကြောင့်လမ်းမလျှောက်နိုင်တဲ့သူတွေအတွက်ခြေတုသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့မြမလူခွေရဲ့အကြောင်းဒုအတန်အစီအစဉ်နဲ့စနေညစကားဝိုင်းအစီအစဉ်တွေကိုထုတ်လွှင့်တင်ဆက်ပေးသွားမှာဖြစ်ပါတယ်အခုတော့စနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်တော်ရန်နိုင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာမနက်ကဆိုင်ရာအာဆီယံ2ကိုလည်းအယာဝန်ယူဆုတ်ကသူ့အနေနဲ့မြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေတယ်လို့ဒီနေ့ဩဂတ်လ9ရက်နေ့မှာပြောလိုက်ပါတယ်။ဘရူနိုင်းဒုတိယနိုင်ငံသားဝန်ကြီးအယာဝန်ယူဆုတ်ကသူ့ကိုအသက်ခံလိုက်တဲ့အာဆီယံ2ကိုလည်းအဖြစ်နဲ့မြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေပေမဲ့ဘယ်တော့သွားမယ်ဆိုတာကိုရက်သတ်မှတ်ထားခြင်းမရှိသေးဘူးလို့လည်းဒီနေ့ပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးကျက်တဲတွေကိုနှစ်ဖက်ဆွေးနွေးပြောဆိုမှုတွေလုပ်ပြီးဖြေရှင်းသွားဖို့လူသားချင်းစာနာမှုအကူအညီတွေပေးဖို့ကိစ္စကိုကြီးကြပ်ကွပ်ကဲဖို့ကြိုးပမ်းတဲ့အနေနဲ့ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအာဆီယံအထူးသံတမန်ဖြစ်နဲ့ခန့်လိုက်တာပါအခုလိုမြန်မာရေးဖြေရှင်းဖို့အာဆီယံ2ကိုခန့်လိုက်တဲ့အပေါ်မှာကုလသမဂ္ဂအမေရိကန် EU နဲ့တရုတ်နိုင်ငံတို့ကလည်းကြိုဆိုခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကပဲကြေညာထားပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့အတွက်အာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလနေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်တိုင်းပြည်တွင်းမှာဖြစ်နေတဲ့နိုင်ငံရေးကျက်တဲတွေကိုဖြေရှင်းဖို့အတွက်အာဆီယံကပြီးခဲ့တဲ့ဧပြီလအတွင်းကဘုံသဘောတူညီချက်5ရပ်ကိုချမှတ်ခဲ့တာဖြစ်ပြီးအဲ့ဒီဘုံသဘောတူညီချက်အရအာဆီယံအထူးကိုလည်းဟာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂဆိုင်ရာမြန်မာတံမကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ကြံစည်မှုဆွဆွဲချက်နဲ့ဤရောမျိုးကမြန်မာနိုင်ငံသား2ဦးကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်မြန်မာနိုင်ငံသားတွေဖြစ်ကြတဲ့အသက်28နှစ်အရွယ်ဖြိုးဟင်းထွန်းနဲ့အသက်20အရွယ်ရဲဟင်းစောတို့2ဦးကိုတံမကြီးကိုလှုပ်ကြံဖို့ပူးပေါင်းကြံစည်မှုနဲ့ဖမ်းဆီးလိုက်တဲ့အကြောင်းနယူးယောက်တောင်ပိုင်းခရိုင်တရားရေးဌာနအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI နယူးယောက်ရုံးနဲ့နယူးယောက်ရဲတပ်ဖွဲ့ကော်မရှင်နာယုံတို့ကတောက်ကြနေမှာပူးတွဲကြီးညာလိုက်တာဖြစ်ပါတယ်။တံမကြီးကိုအပြင်းထန်နိုင်ငံရအောင်ဒါမှမဟုတ်တပ်ဖြတ်ဖို့ဇူလိုင်လလောက်ကနေဩဂတ်လဇန်တဝိုင်းလောက်အတွင်းရှုဝတ်ကြံစီခဲ့ကြောင်းလည်းတရားရုံးမှတ်တမ်းတွေမှာဖော်ပြထားပါတယ်။အမေရိကန်အနာပိုင်တွေရဲ့စုံစမ်းဖော်ထုတ်ချက်အရပူးပေါင်းကြံစီမှုမှာပါဝင်သူဖြစ်ဆွဆွဲခံထားရသူတဦးဖြစ်တဲ့ဖြိုးဟင်းထွက်ဟာမြန်မာစစ်တပ်ကိုလက်နက်ရောင်းနေတဲ့ထိုင်းနိုင်ငံကလက်နက်ပွဲစားတဦးနဲ့ဆက်သွယ်တိုင်ပင်ခဲ့တယ်လို့လည်းဆိုပါတယ်။လနဲ့ပွဲစားနဲ့တိုင်းမယားမှာတံမကြီးယာရုကဖယ်ရှားပြအောင်အပြင်းထန်ဒဏ်ရာရတဲ့အထိလှုပ်ဖို့ဒါမှမဟုတ်အပြက်ရှင်းပြဖို့သဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။ဖမ်းဆီးခံရသူတွေကိုအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်9နှစ်အထိကြားခံရနိုင်ပါတယ်။တံမကြီးဦးကျော်မိုးထွန်းကဖယ်ပြီ TNA ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုစန့်ကျင်ကြောင်းတရားဝင်ပြောဆိုထားပြီးတော့အာဏာသိမ်းတဲ့လုပ်ရက်နဲ့နောက်ဆက်တွဲလူခွင့်ချိုးဖောက်မှုတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းမှာတင်ပြနေသူဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရန်ကုန်မန္တလေးနဲ့နိုင်ငံတော်ဝန်ကမြို့တချို့မှာဒီနေ့ဆက်လက်ဖြစ်ပွားခဲ့ပါတယ်မန္တလေးမြို့မှာတော့ဘာကသာကျောင်းသားများတပိတ်စစ်ကြောင်းနဲ့စက်မှုစုပေါင်းတပိတ်စစ်ကြောင်းတွေပူးပေါင်းပြီးတော့အာဏာရှင်ဖြုတ်ကြရေးကြွေးကြော်တံတွေကိုအော်ဟစ်ချီတက်ဆန္ဒပြခဲ့ကြပါဒါပြင်ရှင်းလေးလုံးအေးတော်ဘုံ33နှစ်မြောက်မတိုင်ခင်ဒီနေ့လှုပ်တဲ့ဆန္ဒပြပွဲအတွင်းထူထူတပေါင်းစုတပိတ် LGBT လူမှုအတိုင်းဝိုင်းနဲ့ချမ်းမြသာစီတပိတ်စစ်ကြောင်းတွေကလည်းသက်ဆိုင်ရာဆန္ဒပြတပိတ်စစ်ကြောင်းလိုက်ချီတက်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေကမပြီးဆုံးသေးတဲ့ရှင်းလေးလုံးလူလူလွတ်မြောက်ရေးတို့အတူယုံသွေးကြွေးကိုသွေးနဲ့ဆက်ကြဆိုတဲ့စာရင်းတွေပို့စာတွေကန်ဆောင်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ် ဒါပြင်မြင်းညာမျိုးကဤပညာကောလိပ်ကျောင်းသားတွေနဲ့ပြည်သူတို့ကလည်းအဝေးဝေးကားကိတ်ဝင်အတွင်းမှာဆက်အနာရှင်စန့်ကျင်ဆန္ဒပြသပိတ်တွေကိုဆင်နွှဲခဲ့ကြပြီးရန်ကုန်မန္တလေးရွှေဘိုတဝယ်မြို့တွေမှာလည်းလူငယ်တွေနဲ့ပြည်သူတို့ကဆန္ဒပြခဲ့ကြပါတယ်။မနေ့ကမှကြားအောင်မယ်ရှင်လေးလုံးရေးတော်ဝန်ကြီး33နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့လည်းဂုံပြူဆန္ဒသပိတ်တွေကိုလှုပ်ဆောင်ဖို့လည်းမြမနွေဦးတော်လိုင်းရေးဆန္ဒပြသပိတ်ခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာတေသာဆန်းကနှိုးဆော်ထားပါတယ်။ရှင်လေးလုံးအထိမ်းအမှတ်ဖြစ်တဲ့တစ်ဖက်ကလက်3ချောင်းကျန်လက်တစ်ဖက်ကလက်ငါးချောင်းစုစုပေါင်းလက်ရှိချောင်းထောင်ပြီးတော့ဆန္ဒပြသပိတ်တွေလှုပ်ကြဖို့နဲ့အနီရောင်အဝတ်စားတွေဝတ်ဆင်ကြဖို့စေနီသပိတ်တွေလှုပ်ဆောင်ကြဖို့ကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေတစ်ဆင့်တိုက်တွန်းထားပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမှာဒီနေ့ COVID-19 ရောဂါကူးစက်သူစံချိန်တင်မြင့်တက်ခဲ့တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒီဆုံးသူ2ဦးအပါအဝင်ရောဂါကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့တာဖြစ်ပြီးကူးစက်မှုတွေကအဓိကအဖြစ်ညူးဆောက်သွေးပြည်နယ်မှာဖြစ်ပြီးDelta virus မျိုးကွဲကြောင့်ကူးစက်မှုတွေနောက်ထပ်မပြတ်အောင်လုပ်တဲ့အနေနဲ့လူတွေကိုအပြင်မထွက်ပဲအိမ်ထဲမှာနေကြဖို့ကိုလည်းအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်း New South Wales ပြည်နယ်မှာရောဂါကူးစက်သူ319ယောက်ရှိခဲ့တယ်လို့ပြည်နယ်ကျန်းမာရေးဝန်ကြီး Brett Hazard ကသတင်းတောက်တွေကို Sydney မြို့မှာဒီနေ့ပြောပါတယ်။ဒါဟာကရောဂါစတင်ချိန်ကစပြီး New South Wales ပြည်နယ်မှာတရအတွင်းကူးစက်မှုအများဆုံးလည်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံမှာတော့ဒီနေ့မှာကူးစက်သူ 13,383 ယောက်ရှိခဲ့ပြီးသေဆုံးသူကတော့212ယောက်ရှိတာကြောင့်ဒါဟာနေ့စဉ်ကူးစက်မှုနှုန်းရောသေဆုံးမှုနှုန်းမှာပါအများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ပြီးခဲ့တဲ့သတင်းပတ်ကဗိုင်းရပ်စ်ကာကွယ်ဆေးထိုးသူတွေတိုးလာတာကြောင့်အခုဆိုရင်တိုင်းပြည်ရဲ့လူဦးရေထပ်ဝလောက်ဟာကာကွယ်ဆေးထိုးပြီးနေကြပြီဖြစ်တယ်လို့အင်ဂျီတော်ကမနေ့ကထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းတိုမီတာ31 kHz 938ညပိုင်းတိုမီတာ32 kHz 9303ညပိုင်းတိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာဟိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးပါရစေ။ဒီတော့
ဝင်းမြန်မာစနေနေ့ညပိုင်းဗီရီအမေရိကန်တပ်ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာပြည်내မြို့တော်တစ်ခုကိုတာလီဘန်တွေပထမဆုံးသိမ်းပိုက်လိုက်ပြီးမြို့တော်ကာဘူးမှာလည်းအရေးပါတဲ့အစိုးရအရာရှိတူကိုလုကြံလိုက်ပါတယ်။အမေရိကန်တပ်တွေဆုတ်ခွာပြီးတာလီဘန်သဘုံတွေပြန်ခေါင်းဆောင်လာကအာဖဂန်နယ်မြေတွေကိုတိုးချဲ့သိမ်းယူလာခဲ့ရမှာနိုင်ငံအနောက်တောင်ပိုင်းကနင်ရူးပြည်내မြို့တော်ကိုဒီနေ့သိမ်းယူလိုက်ကြောင်းကြေညာလိုက်ပါတယ်။တာလီဘန်ပြောခွင့်ရဇာဗီဟူလာမူဂျာဟစ်ကပြည်내မြို့တော်ဇရန့်စ်ကအာဖဂန်ဆိုရတပ်တွေကိုတိုက်ခိုက်အနိုင်ယူပြီးအခုလိုသိမ်းပိုက်လိုက်တာလို့မနေ့ကလူမှုမီဒီယာမှာပြောလိုက်ပါတယ်။ဒါပြင်ကာဘူးကလုံခြုံရေးထူထပ်တဲ့ဇုန်ထဲမှာအာဖဂန်ဆိုရသတင်းမီဒီယာအကြီးအကဲဒါဝါခန်မနာဖာကိုလည်းလှုပ်ချန်တပ်ဖြတ်နိုင်ခဲ့တယ်လို့အာဖဂန်ရာရှိတွေကမနေ့ကပြောခဲ့ပါတယ်။နင်မရုစ်ပြည်내ဒုတိယအုပ်ချုပ်ရေးမှူးဟာဂျီနာဘီဘာရာဟွီကလည်းအမျိုးသားလုံခြုံရေးတပ်တွေအနေနဲ့ပြည်내မြို့တော်ကိုတနအီကြာခုခံတိုက်ခိုက်ခဲ့ပြီးနောက်ဆုံးဆုတ်ခွာခဲ့ရကတာလီဘန်တွေလက်ထဲချသွားရကြောင်းလည်းဗီဒီယိုကိုအတည်ပြုပေးခဲ့ပါတယ်။တကယ်တော့အာဖဂန်မှာနှစ်ပေါင်း20ကြာရှိခဲ့တဲ့အမေရိကန်နဲ့မဟာမိတ်တပ်တွေဆုတ်ခွာဖို့ကြေညာပြီးချိန်ကစပြီးအစိုးရထိန်းချုပ်နယ်မြေတွေကိုတာလီဘန်တွေဇက်တိုက်တိုက်ခိုက်သိမ်းလာနေရမှာလက်ရှိတိုက်ပွဲပြင်းထန်နေတဲ့ကန်ဒါဟာ၊ဟာရတ်နဲ့လက်စကာဂါမြို့ကြီးတွေလည်းဆက်ကျသွားမှာကိုအရာရှိတွေစိုးရိမ်နေကြပါတယ်ခင်ဗျ။ဗီယက်နမ်နဲ့အမေရိကန်ဆက်ဆံရေးပြန်နှွေးထွေးတိုးတက်လာတာကိုဗီယက်နမ်လူငယ်တွေနဲ့ဤပညာသမားတွေကကြိုဆိုလိုက်ကြပါတယ်။မကြာခင်ကပဲအမေရိကန်ကာကွယ်ဝန်ကြီးလွိုက်အော်ဆန်ဗီယက်နမ်ကိုသွားပြီးသမ္မတငွေရန်စံဖူးနဲ့တွေ့ခဲ့ကနောက်မကြာခင်မှာလည်းအမေရိကန်ဒုသမ္မတကမလာဟားရစ်သွားဖို့ရှိနေချိန်မှာအခုလိုပြောလိုက်ကြတာပါ။ဟနွိုင်းမြို့တော်ကနိုင်ငံတကာဆက်ဆံရေးအကြောင်းသူထန်ထန်ကနှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်တဲ့25နှစ်အတွင်းတင်ငိတူးတက်လာနေရမှာရှေ့မှာလည်းဆက်တူးတက်သွားဖို့မျှော်လင့်နေတယ်လို့ဆိုလိုက်ပါတယ်။ American ဒုသမ္မတ Harris ရဲ့စင်ကာပူကိုပါဝင်မဲ့ဒီလခီးစဉ်ထဲမှာလည်းကာကွယ်ရေးဝန်ကြီး Austin ဆွေးနွေးခဲ့တဲ့ Data ရင်းလုံခြုံရေး COVID ဆိုင်ရာကူညီဆောင်ရွက်ရေးရာသီဥတုပြောင်းလဲမှုနဲ့စီးနှင်းအခြေခံကမ္ဘာကြီးဖြစ်စဉ်တွေကိုဆွေးနွေးဖို့ရှိကြောင်းအင်ဂျီတော်ကထုတ်ပြန်ထားပါတယ်။ VN ရှိ American စေဘက်ဤပညာကုမ္ပဏီမှလုပ်နေတဲ့ Duan C2 ထွာကလည်းအခု American စင်းမြင့်ခီးစဉ်တွေအတွက်တကယ့်ကိုဝမ်းသာခဲ့ရတယ်။အရင် American သမရဆင့်လာပြီးကတည်းကတော်တော်ကြာမှဖြစ်လာပေမဲ့ဆက်ဆံရေးနဲ့ဆိုင်ကျပြန့်လာတာကိုပြတာမှုကောင်းပါတယ်လို့ဆိုပါတယ်ခင်ဗျ။အာဖရိကဒေသကနေစပိန်ကိုဝင်ဖို့ကြိုးစားတဲ့ရွှေပြောင်းအခြေချသူပေါင်း40ကျော်ဟာ သင်္ဘောမှမှုတစ်ခုတည်းအသေးဆုံးသွားနိုင်တယ်လို့ Spain NGO အဖွဲ့တစ်ခုကဆိုပါတယ်။အနောက်ပိုင်းဆာဟာရာဒေသကနေ Spain နိုင်ငံ Canary ကျွန်းကိုထွက်လာတဲ့သင်္ဘောတွေမှာစုစုပေါင်းခီးတဲ့50ဝန်းကျင်ပါလာခဲ့ပြီးအမျိုးသမီးနဲ့ကလင်းငယ်အများစုအခုသင်္ဘောမှအသေးဆုံးမှုထဲပါသွားနိုင်တယ်လို့ Caminando Frontiers အဖွဲ့ကဆိုပါတယ်။သေဆုံးသွားပြီလို့ဆိုရတဲ့42ဦးထဲမှာအမျိုးသမီး30ကလေး10ဦးနဲ့အမျိုးသား4ဦးပါတယ်လို့ရွှေပြောင်းခြေချမှုတွေကိုစောင့်ကြည့်နေတဲ့ဒီအခွဲမှာပါတဲ့ Helena Melion ကအင်တာနက်ဒေတာကနေမနေ့ကပြောလိုက်ပါတယ်။ Spain ဆိုရရရှိတွေကတော့သေဆုံးနိုင်တဲ့အရေအတွက်က30လောက်ရှိမယ်လို့ Spain သတင်းစာ El País မှာပြောထားပါတယ်။ရွှေပြောင်းခြေချမှုတွေကိုစောင့်ကြည့်နေတဲ့ NGO ဖွဲ့က Melion ကတော့10ဦးလောက်ကိုကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်။အနောက်အာဖရိကဒေတာရှိဒက်ကလာကန်ရှိအပြင်ဘက်မှာထိမောက်ခဲ့တဲ့အခုသင်္ဘောဟာအင်္ဂါနေ့တည်းကရာသီဥတုမကောင်းတဲ့ကြားကထွက်ခွာလာခဲ့တာဖြစ်ပြီးတိမ်မမှုသတင်းကတော့မနေ့တောက်ကြနေကမှထွက်ပေါ်လာတာပါခင်ဗျာတိုကျိုအိုလံပစ်ပွဲမှာပူပြင်းတဲ့ရာသီဥတုကြားကရွှေတစိတ်တွေရဖို့အားကစားသမားတွေပြင်းပြင်းထန်ထန်ပြင်ဆင်ခဲ့ကြပါတယ်အမျိုးသမီးမာရသွန်ပွဲမှာကင်ညာနိုင်ငံက Paris Jepchirchir က2နာရီ28မိနစ်စက္ကန့်20နဲ့ပူပြင်းတဲ့ရာသီဥတုကိုရင်ဆိုင်အပြေးပြိုင်ပြီးရွှေတစိတ်ဆုရသွားခဲ့ပါတယ်ကျပ်ချာချာကဘဝကံလေးနိုင်တော့မှကိုသိတာနဲ့အတင်းအရှင်မြင်ပြီးကြော်တက်ပြေးနိုင်ခဲ့တဲ့နိုင်ငံအတွက်ရောမိသားစုအတွက်ပါဝမ်းသာပီတိဖြစ်ရပါတယ်လို့ပြောခဲ့ပါတယ်။အမျိုးသမီးမာရသွန်ငွေတစိတ်စုကတော့အရင်တပြေးထားတဲ့ကင်ညာကအရင်ကမ္ဘာစံချိန်ကျင်ခဲ့သူ Bridget Gosti က2နာရီ28မိနစ်36စက္ကန့်နဲ့ရရှိခဲ့ပါတယ်။တတိယခြေတစိတ်ကတော့ American က Molly City က2နာရီ28မိနစ်46စက္ကန့်နဲ့ရခဲ့ပါတယ်။အမျိုးသားဘတ်စကတ်ဘောဘောလုပွဲမှာတော့အမေရိကန်အသင်းကပြင်သစ်ကို89မှတ်82မှတ်နဲ့အနိုင်ရဖို့ဆွဲပြီးချူရသိရခဲ့ပါတယ်။ Brooklyn Nets အသင်းဝင် Kevin Durant ကအမှတ်အများဆုံးရအောင်ဘောသွင်းနိုင်ခဲ့ပါတယ်ခင်ဗျ။စနေညပိုင်း VOA American တရဲ့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုဆက်ပြီးသိဝင်ကြကြသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်စီစဉ်တွေကိုနားဆင်ရတော့မှာပါခင်
ဗျ။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မထူးကိုလုတ်ကြံဖို့ကြံစီရဲဆိုတဲ့အမှုမှာထိုင်းနိုင်ငံမှာရှိတဲ့လက်နက်ပွဲစားတူကနယူးယောက်မှာရှိတဲ့မြန်မာနိုင်ငံသား2ဦးကိုငွေပေးခန်းစီခဲ့တာမျိုးစစ်ဆေးပေါ်ပေါက်ခဲ့တယ်လို့တမန်ကြီးဦးကျော်မထူးကပြောပါတယ်။အခုလိုကြံစီရဲဆိုတဲ့အမှုပေါ်ပေါက်ခဲ့ပြီးတဲ့နောက်ဦးကျော်မထူးရဲ့လူကြုံရေးအတွက်အမေရိကန်တာဝန်ရှိသူတွေကအချိန်ပြည့်အကောက်အွယ်ပေးထားတဲ့ကြောင်းသူက VOA ကိုပြောပါတယ်။ဒီလောက်ချက်မှုကြဆီမှုကိုသူဘလို့သိရှိခဲ့လဲဆိုတာကတော့ကိုကျော်ဝင်းအောင်ကတာမတ်ကြီးဦးကျော်မထွန်းကိုမေးမြန်းထားပါတယ်။သူကခုလိုစပြီးရှင်းပြပါတယ
်။ကျွန်တော်ကျူးစေးမှာတော့အဲ့လိုမျိုးပေါ့နော်။ကျွန်တော်နဲ့ပတ်သက်ပြီးတော့ဒီခုခုအသက်အန္တရာယ်ရှိအောင်ပေါ့နော်။လောက်ဖို့ရှိတယ်ဆိုတော့တည်င်းချားတယ်ပေါ့နော်။ကျွန်တော်ဒီလိုလောက်ဖို့ရှိတယ်ငွေပေးပြီးတော့ငှားထားတယ်လို့ပါလို့ဆိုပြီးတော့အဲ့လိုတည်င်းစကြားတာပေါ့ခင်ဗျာ။ဟုတ်ကဲ့။ကြားတော့ဒီမှာရှိတဲ့ US အဖွဲ့ရုံးရောဒီမှာရှိတဲ့အလုံးစုံရေးဆိုင်တဲ့အဖွဲ့အစည်းတွေပေါ့နော်ဟို FBI တို့ဟိုကျွန်တော်တို့အကြောင်းကြားခဲ့ပါတယ်ခင်ဗျအကြောင်းကြားပြီးတော့လိုအပ်တဲ့ဥစ္စာတော့ FBI တို့နောက်ပြီးတော့ရဲ့အလုံးစုံရေးအဖွဲ့အစည်းတွေကနေပြီးတော့ဆက်လက်ဆောင်ရွက်သွားတာပါခင်ဗျကျွန်တော်အဲ့လိုမျိုးအတိပေးပြီးတဲ့အင်္ဂါနေ့တည်းကစပြီးတော့ဒီဘက်သက်ဆိုင်ရာအစိုးရတော့အဲ့ဥစ္စာလိုအပ်တဲ့ပေါ့နော်လုံခြုံရေးလို့ပါလို့တို့တို့ပံ့ပိုးပေးထားပါတယ်ခင်ဗျ
အဲ့တော့အခုပေါ့လေဒီဟလာဟိုအမေရိကန်တာဝန်ရှိသူတွေဘက်ကဖော်ထုတ်လိုက်တဲ့မြန်မာလူငယ်2ဦးနဲ့တမ်မတ်ကြီးကအရင်တော့တွေ့ဆုံမှုရမျိုးရောရှိပါဘူးလ
ားမရှိပါဘူးခင်ဗျဟုတ
်ကဲ့ဟိုကျွန်တော်တို့ဒီနယူးယောက်အတိုင်းဝိုင်းကနေကြားရတဲ့သတင်းတွေရပါတော့เนาะဒီလူငယ်2ဦးဟာဒီဟလာတမ်မတ်ကြီးရှိနေတဲ့ဒီမြန်မာတန်ယုံအဝန်ဝိုင်းဒဲဒီကိုတော့ဟိုရောက်ခဲ့မှုတဲ့လူတွေလို့ဟိုကြားသိရပါတယ်အဲ့ဒီအပိုင်းမှာရောတမ်မတ်ကြီ
းအဲ့ဒီထဲမှာတယောက်တော့ကျွန်တော်သိမှာပေါ့နော်ကျွန်တော်ရုံးမှာဟိုအဲနေဘက်ဆိုရင်ဟိုဆောက်ရုံရုံရေးအတွက်ပေါ့နော်ဒါ volunteer လာစောင့်ပေးနေတဲ့အဲလူတွေရှိပါအဲ့ဒီလူတွေကြတော့လှဲ့နေပေါ့နော်သွားနေကြတဲ့ဥစ္စာတွေရှိတယ်ဒါကတော့ volunteer တွေပါဆိုအဲ့ဒီထဲမှာတော့အဲ့ကလေးတယောက်ကတော့အဲလာပြီးတော့စောင့်ပေးဘူးတယ်လို့ဟိုဥစ္စာသိရတယ်ပေါ့နော်ဒါပေမဲ့ကျွန်တော်နဲ့တော့တစ်ခါမှတော့မတွေ့ဘူးလိုက်ပေါ့နော်
ဟုတ်ကဲ့
ကျွန်တော်တတိမထားမိတာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်တွေ့ပြီးတော့ကျွန်တော်တတိမထားမိတာလည်းဖြစ်ကောင်းဖြစ်မယ်ကျွန်တော်ဟိုတတိထားမိတဲ့အထဲမှာတော့မပါဘူးအဲနောက်ပြီးတော့ကျွန်တော်အချမ်းမြင့်ပြရအောင်အဲ့လိုဒွန်လလောက်ကလာခဲ့ဘူးလေဆိုတော့ပြရအောင်ဟုတ်
အဲ့ဒါကဟိုအသက်20နဲ့28နှစ်ယောက်တည်းမှာဟိုအကြီးတယောက်လားငယ်တယောက်လားခင်ဗျအဲ
ကျွန်တော်အတိအကျတော့ကျွန်တော်မသိဘူးခင်ဗျဟုတ်ကဲ့
အသက်မကြီးဟိုပေါ့အသက်အန်ဒီရဲ့ရန်ရှာမယ်ဆိုတဲ့သတင်းကိုကြားတဲ့အချိန်မှာတမန်ကြီးစိတ်ထဲမှာဟိုဘယ်လိုစဖြစ်ပါလဲ
တွေ့တူးတော့ဘာမှတော့မရှိပါဘူးဒါမှလို့ဟိုလိုအပ်တဲ့ဥစ္စာပဲပေါ့နော်ခုနပြောသလိုသက်ဆိုင်တဲ့လူတွေကိုသတင်းပို့တဲ့ဥစ္စာမျိုးပဲလုပ်ခဲ့ပါချားဒီကျွန်တော်တို့နဲ့ရင်းနှီးတဲ့လူတွေမြန်မာအတိုင်းဝိုင်းနေရတော့တတိထားပြီးတော့နေဖို့တော့တောက်လျှောက်တော့ပြောနေတာပေါ့နော်စစတဲ့ရတော့ဟောအဲ့ဒါလေးပဲရှိပါတယ
်ဆိုတော့အခုဒီအမေရိကန်တာဝန်ရှိသူတွေပေါ်ထုတ်လိုက်တဲ့ဒီတာမကြီးကိုအသက်အန္တရာယ်ပြုနိုင်လောက်တယ်လို့ဆွဆွဲခံထားရတဲ့ဒီလူငယ်နှစ်ဦးပေါ့လေအဲသူတို့စိတ်ဆန္ဒနဲ့လှုပ်တာမျိုးဖြစ်နိုင်သလားဒါမှမဟုတ်ဟိုတစုံတစ်ယောက်ကနောက်ွယ်ကနေတွန်းအားကြောင့်သူတို့တွေကဒါမျိုးတွေကိုလုံးလာသလားတမကြီးအဲ့ဒီအပိုင်းမှာဘယ်လိုမျိုးခံမှန်းတုံ့တက်ပါပါလဲ
ဟောဟိုပါဘောနော်ကျွန်တော်အနေနဲ့တော့သူတို့ရဲ့ဟိုရင်ထဲကရှိတာကျွန်တော်ပြောလို့ဖြတ်တာဗောနော်ဒါပေမဲ့ဟိုဒီ Department of Justice ကနေပြီးတော့ထုတ်တဲ့ထုတ်ပြန်တဲ့အထဲမှာလဲဟိုဘန်ကောက်မှာရှိတဲ့လက်နက်ပွဲတော် M dealer တယောက်ကဟိုခိုင်းတယ်ဆိုပြီးတော့အဲ့ဒါလေးတော့ပေါ်ပြထားတာတော့တွေ့ပါအဲ့ဒီချက်တော့ပို့ပြီးတော့ကျွန်တော်မသိပါဘူးခင်ဗျ
တခုကလည်းလေဒီနယူးယောက်တန်ယုံကနေတာမကြီးကိုဖယ်ရှားတဲ့လှုပ်ရှားမှုတချို့ပေါ့လေအစောပိုင်းမှာလည်းရှိခဲ့တယ်လို့ကျွန်တော်ကြားသိခဲ့ရဘူးပါတယ်အဲ့ဒါကဘယ်လိုမျိုးပါလဲ
ယုံကနေဖယ်ရှားလာတော့အဲ့ဒီဘောတော့မဟုတ်ပါဘူးဘာလို့လဲဆိုတော့သူကကျွန်တော်ဖေဖော်ဝါရီလနဲ့26မှာမေကုံးပြောပြီးတဲ့29ရက်နေ့မှာကျွန်တော်ကို dismiss လုပ်တယ်လို့ပြောတယ်ဒီရုံးနဲ့မဆိုင်တော့ဘူးဆိုတဲ့ဥစ္စာအကြောင်းကြားတာတွေရှိတာပေါ့နော်ဟိုခုနပြောတဲ့လူအင်အားနဲ့လာပြီးတော့လုပ်တယ်လို့ပါလို့တော့မရှိတော့မရှိပါဘူးဟိုရင်ကတော့ဟိုပေါ့နော်ပဒင်းတွေထွက်တယ်ဟာစစ်တမ်းမှုကြီးဆင်းလာတာလို့ဟိုဝါရှင်တန်မှာရှိတဲ့မြန်မာတာမတ်ဆင်းလာလို့ဟိုအဲ့လိုမျိုးတွေတော့တရင်ထွက်တဲ့ဥစ္စာတော့အဲရှိပါเออดาบิเมดาริอ่ะမှန်းပြီးတော့ပြောတဲ့ဥစ္စာတွေဒီပဲရှိပါတယ်ဗောနော်သူတို့ကာယကံရှင်နေနဲ့တော့ပို့တော့တိတာဗောနော်ဟု
တ်တမကြီးတိတဲ့အချိန်ပဲဒီစတင်မာလာထဲမှာနိုင်ငံရဲ့ကိုယ်စားလှယ်တွေမြန်မာနိုင်ငံနဲ့ပတ်သက်လာရင်ဥကြုံမုံထွန်းခန့်အပ်မလားဒါမှမဟုတ်စစ်ကောင်စီကတင်သွင်းလိုက်တဲ့ကိုယ်စားလှယ်ကိုပဲခန့်အပ်မလားဆိုရဲဆုံးဖြတ်ရမယ်အခန်းကဏ္ဍတခုရှိနေပါတယ်ဆိုတော့အဲ့ဒီမတိုင်ရင်လေးမှာအခုတမကြီးရဲ့အတန်အညီချင်းချောက်ခံရတဲ့ကိစ္စကြီးပေါ်လာတဲ့အတွက်ကြောင့်မို့လို့ဟာတန်အမတ်ကြီးဟာကုလသမဂ္ဂဌာနချုပ်ကြီးမှာတာဝန်ဆက်လက်ထမ်းဆောင်မှုအတွက်ပို့ပြီးတော့အခွင့်သာသွားစေတယ်လို့သုံးသပ်တာရှိတယ်ဆိုတော့တန်မကြီးဘယ်လိုမြင်မိပါလဲ
။ဟောဒီလိုကိစ္စကြီးနဲ့ပတ်သက်လို့ပေါ့နော်အမှန်တရားကဖုံးကွယ်လို့မရပါဘူးပေါ့နော်။ဟုတ်နိုင်ငံအကျိုးပြုအကျိုးအတွက်အသုံးပြုသွားနိုင်မယ်ဆိုရင်တော့ဘာမှဆိုကောင်းပါတယ်ခင်ဗျ။ဘူလာမဲစက်တင်ဘာမှာခရီးရှင်နဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရှိလာမယ်အဲ့လိုမျိုးစိန်ခေါ်မှုတွေရှိတဲ့အခါမှာဒီ UN မှာရှိတဲ့မြန်မာနိုင်ငံစီကအရေးကြီးပါတယ်အဲ့ဒီစီကိုမြန်မာပြည်သူတွေရဲ့အသံကိုကြေညာပေးမဲ့ကိုလားပြုတဲ့ကိုယ်စားလှယ်ကသာဆက်ရှိနေခြင်းအဖြစ်ပေါ့နော်မြန်မာပြည်သူတွေရဲ့အကျိုးမြန်မာနိုင်ငံရဲ့အကျိုးအတွက်ကိုပို့ပြီးတော့ထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့ဟိုအားလုံးကယုံကြည်ထားပြီးဖြစ်တယ်ပေါ့နော်ဒါကြောင့်ဒါဟိုလဲပေါ့နော်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီလိုမျိုးရှုမြင်အောင်ကျွန်တော်တို့တွေဆက်လက်ပြီးတော့စီယုံပြီးတော့ကြေညာသွားဖို့လိုပါတယ
်အမေရိကန်ထောက်လှမ်းရေးအဖွဲ့က COVID-19 ရောဂါရဲ့မူလစမြစ်နဲ့ပတ်သက်လို့ယူဆချက်နှမျိုးကိုစုံစမ်းစစ်ဆေးနေပြီးဒီလနောက်ပိုင်းမှာသမ္မတဂျိုးဘိုင်ဒန်ကိုအစီရင်ခံတင်ပြဖို့ရှိပါတယ်ယူဆချက်တစ်မျိုးကဗိုင်းရပ်စ်ဟာတက်ခွဲခန့်ကနေမတော်တဆထွက်လာတယ်ဆိုတာဖြစ်ပြီးနောက်တစ်မျိုးကတော့ရောဂါဖြစ်တဲ့တရိတ်ဆန်တစ်ကောင်ကနေလူတွေကိုကူးစက်တယ်ဆိုတဲ့အယူဆပါ VOA သတင်းတောက် Jesus Man O'Neil ရဲ့သတင်းပေးပို့ချက်ကိုကြောပြမှာပါရှင်ကျွန်မခွာညိုပါတကဘာလုံး COVID-19 ကာယရောဂါသင်နေတာ18လနီးပါးရှိလာတဲ့အထိဗိုင်းရပ်စ်ရဲ့မူလစင်မြင့်နဲ့ပတ်သက်လို့တည်တည်ကွယ်ကွယ်မသိကြသေးပါဘူးအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကတော့ကိုရိုနာဗိုင်းရပ်စ်ပထမဆုံးစကူးခဲ့တာဘယ်နေရာကလဲဘယ်အချိန်ကလဲဒါမှမဟုတ်ဘယ်လိုကူးတယ်လဲဆိုတာတွေကိုအတိအကျမသိတဲ့အကြောင်းပြောပါတယ်ဖြစ်နိုင်ခြင်းနဲ့ပတ်သက်လို့ဘဲဥအစရှာမရသလိုဘယ်တော့မှရှာတွေ့မှာမဟုတ်ဘူးလို့အမေရိကန်ထိပ်တန်းထောက်လှမ်းရေးအရာရှိတယောက်ကလည်းပြီးခဲ့တဲ့ဇွန်လတွေမှာပဲသတိပေးခဲ့တာပါ ကာဝင်မဲ့လေဒီကိစ္စဟာလွတ်တော်ထဲမှာနိုင်ငံရေးအရာရှိတိုင်းတင်ပြီးပြောစရာကိစ္စတစ်ခုဖြစ်လာပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကယောဂါပူးမဆိုင်ရာသူတေသနာတပ်ခွဲကနေမှာဗိုင်းရပ်ရဲ့မျိုးပီစာတွေကိုမွေးယူတဲ့အန်ဒီယန်များတဲ့စမ်းသပ်မှုကိုဖော်ပြထားတဲ့အထောက်အထားရှိတယ်လို့အခိုင်အမာပြောဆိုနေကြတဲ့
Republican ရဲ့ပထမယူဆကိုထောက်ခံရေးကပယ်ချခဲ့ပြီးဖြစ်ပါတယ်။Republican လွှတ်တော်ကိုယ်စားလှယ်မိုက်ကယ်မက်ကော့က
ဒီယုတ်အစိုးရဟာ2019ခုနှစ်စက်တင်ဘာလကတည်းကဖြစ်နိုင်ခြေရှိတဲ့အစောပိုင်းကူးစက်မှုတွေရဲ့အရေးကြီးတဲ့အချက်လက်တွေကိုထိန်းချုပ်ဟန့်တားခဲ့တယ်လို့ VOA ရဲ့မက်ဒရင်းဌာနကစကိုက်ကနေပြောခဲ့တာပါ။We said it was a possibility. Now I believe there's a preponderance of evidence that
ကမ္ဘာကယောဂနဲ့ပတ်သက်လို့WHOကကမ္ဘာကိုအသိပေးတဲ့နေရာမှာလဲအတော့ကိုထိရောက်မှုရှိခဲ့ဘူးလို့ထင်ပါတယ်။ဒါနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုကလည်းဘာမှအကျိုးမရှိပါဘူး။အဆုံးသတ်ကြတော့ထိတန်းသိပ္ပံပညာရှင်တွေရဲ့အဖြေတွေကလည်းဝူဟန်တပ်ခွဲကနေကမှတ်တမ်းစုဆောင်တဲ့ခံတွေကိုရောက်သွားပါတယ်။တရုတ်နိုင်ငံကလည်းလူများသိအောင်ကြေညာမပေးပါဘူး။
ယောဂါဖြစ်ပွားမှုနဲ့ပတ်သက်လို့တရုတ်နိုင်ငံကရှင်းလင်းချက်တွေဟာဒေါသထွက်စိတ်ဖြစ်စရာဖြစ်နေတဲ့အချိန်မှာထိတ်တန်းသိပ္ပံပညာရှင်အတော်များများရဲ့အယူအဆကလည်းဗိုင်းရပ်ရဲ့မူလဗီဇဟာသဘာဝကဖြစ်လာတာဆိုတဲ့ဘက်ကစဦးတည်နေပါတယ်။ယောဂါပိုးမွားပေးတဲ့ပညာရှင်ဒေါက်တာဘန်နျူမန်ကကိုရိုနာဗိုင်းရပ်စ်တွေကြောင့်လေ့လာနေတာနှစ်ပေါင်းအစိတ်လောက်ရှိပါပြီ။
The president asked the intelligence community to
redouble. တရုတ်အစိုးရဟာဗိုင်းရပ်စ်ရဲ့မူလစနစ်ကိုစုံစမ်းစစ်ဆေးဖို့အရင်ကနိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုတွေကိုခုခံကာကွယ်ခဲ့ပါတယ်။ဇူလိုင်လတည်းမှာကမ္ဘာ့ကျန်းမာရေးအဖွဲ့
အမေရိကန်ဟာကိုဗစ်-19ကာယောဂါကိုတာဝန်သိသည့်နိုင်နိုင်နင်းနင်းမဖြစ်ရှင်းနိုင်တော့ရည်ရွယ်ချက်ရှိရှိနိုင်ငံရေးကစားပြီးအသေးအဖြတ်တာတွေနဲ့ပဲအလုပ်လုပ်နေတယ်။ဗိုင်းရပ်စ်ရဲ့မူလစနစ်ကိုရှာဖွေချေရခံတာကိုလက်နက်လိုအသုံးချနေတယ်လို့သူကပြောသွားတာပါ။လောလောဆယ်မှာကမ္ဘာတစ်ဝန်းကလူပေါင်း၄တန်းကျော်ကိုသေဆုံးစေခဲ့တဲ့ဗိုင်းရပ်စ်ရဲ့မူလစနစ်ကိုရှာဖို့အရေးကြီးတယ်
ဒါမှမဟုတ်မျိုးပြည်စားကိုတက်ခွဲပြုပြင်ထားသလားဆိုတာသက်သေပြစရာဘာအကြောင်းမှမရှိဘူးလို့ပြောထားပါတယ်ရှင်
တံပီရောင်စုနယူးယောက်မြို့ကမိုးမြော်တိုက်ခေါင်မိုးတွေပေါ်ကနေဆိုဒီအာရေဗျနိုင်ငံတဲကန်နဲ့အလဲကရီယတ်မြို့တမကအီတလီနိုင်ငံမီလန်မြို့ကလူနေတိုက်ခန်းတွေမှာလည်းစိမ့်ဆိုတဲ့မြင့်ကွင်းတွေကိုပို့ပြီးတော့တွေ့လာနေရပါတယ်။ကိုဗစ်ကာယောဂါကြောင့်မွန်းကျက်နေတဲ့မြို့ပြတွေမှာတစ်ပင်ပန်းမှန်တွေကပေးတဲ့အေဂျင်မှုမျိုးလူတွေပို့ပြီးတော့တောင်းတလာနေတာပါ။ကမ္ဘာနိုင်ငံစုံကမြို့ကြီးတွေမှာနှီးမျိုးစုံနဲ့အပင်တွေစိုက်ပျိုးလာတဲ့အကြောင်း AFP သတင်းစာမကိုအခြေခံပြီးတော့ကျွန်မတို့လောက်ဆက်ပြောပြပါမယ်။ဥဒုယာသီပြောင်းလဲမှုကြောင့်ကမ္ဘာကြီးပုံနှိပ်လာတဲ့27ရာစုအစပိုင်းလောက်ကစပြီးတော့မြို့ပြတိဆောက်ရေးလုပ်ငန်းတွေမှာအပင်တွေထည့်ဆိုင်ဖို့ပုံစံချလုပ်ကိုင်လာပါတယ်။ကမ္ဘာမြို့ကြီးကိုခုကအထက်မြင့်လူနေတိုက်ခန်းနေရန်တွေနဲ့ခေါင်းမိုးတွေမှာတစ်ပင်တွေစိုက်ပျိုးလာတဲ့အတွေ့ပူပြင်းတဲ့နွေယာသီလူနေမျိုးတွေဆိုရင်အထက်မြင့်ဆောက်ဝင်အလဲကလမ်းတွေရဲ့အပူချိန်ဟာ 3.6 ဒီဂရီဆယ်ဆီယပ်စ်ကနေ 17.3 ဒီဂရီဆယ်ဆီယပ်စ်အထိကိုလျော့ချနိုင်တယ်လို့ပြည်ထောင်နိုင်ငံကအပင်နဲ့သတ္တဝါပတ်ဝန်းကျင်ဆိုင်ရာဌာနကလက်သလုံးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။နယူးယောက်မြို့ဘရုတ်ကလင်အရက်ကတိုက်ခေါင်မိုးတွေပေါ်မှာလည်းအော်ဂဲနစ်နည်းနဲ့သီးပင်စားပင်တွေကိုတစ်နှစ်45တန်းအထိတစ်နိုင်တစ်ပိုင်းစိုက်ပျိုးရောင်းချနေတာပါ။ Brooklyn Grandi Sapiye Lungan Lokai Nere, Gwen Sanchez Ka Akulu Pyawale.
My friends and I wanted to become farmers, but we wanted to live in the city. And there weren't many jobs like that. Jumane Jumane Pengay Jindiga,
Saipyoye De Lokchen Chara Ba. Tabime Myure Ma Be Ni Chine Adwe, Chane Win Ne Saipyoye Loko Tengi Chinai Uli. So Tachadu Yi Lube, Saipyoye Chane Shi Chine, Yushe Kane Tamai Nibai Siwa Pi Saipyoye Lungan Myule Pi Se Chine, Dajang Dilo Lokche Kera Ba. Tumyane Matura Ga, Jumaru Ga, Myure Ga Khao Mori Bo Ma Saipyoye Lokja Phit Ba Re. ဒီကနေ့ဆင်းနေလောက်ကစပြီးတော့စိုက်ပျိုးလာတဲ့ဒီလုံငန်းကြောင့်လူနေထူထပ်တဲ့မြို့တွေကအပူချိန်နဲ့ရောကြလာစေတယ်လို့လည်းပြောပါရယ်လေလူညီညာမှုဆွာလာတဲ့ပြုံနိုင်ငံမှာတော့2080လောက်ကပြောပါရယ်လေလူညီညာမှုဆွာလာတဲ့ပြုံနိုင်ငံမှာတော့2080လောက်ကပြောပါရယ်ဒီနေရာလေးကိုကိုရီမျိုးကတောအုပ်ပန်းချံကလေးလို့ခေါ်ပါရယ်သူနာမည်အတိုင်းပဲဒေါ်ရဲရောက်နေတဲ့ခန်းစားချက်မျိုးဒီမှာရပါရယ်ကျမတို့ရဲ့ ရီနေဖို့တည်ဆောက်အောင်လုပ်ဖို့လည်းအကြံပြုချက်တွေရှိပါတယ်။ပရိတိန်နိုင်ငံဘတ်တက်ကတိုဂျာမန်ရေးဌာနကလည်းစိမ့်ဆိုးနေတဲ့တစ်ပင်တွေကစိတ်ဖိစီးတာ၊စိတ်မတည်ငြိမ်တာနဲ့စိတ်ဓာတ်ကျတာမျိုးလိုစိတ်ကျန်းမာရေးအားနည်းမှုကုစားဖို့အထောက်အကူပြုမကအာရုံစိုက်မှုကိုလည်းအားကောင်းလာစေတယ်လို့ပြောပါတယ်။စင်ကာပူနိုင်ငံမှာတော့ကမ္ဘာတိုက်ကြီး၅ခုမှာပေါရောက်တဲ့ထောင်နဲ့ချီတဲ့ရှားပါးတစ်ပင်မျိုးစိတ်တွေကိုကွန်ကရစ်နဲ့ဖန်တီးထားတဲ့တစ်ပင်ကြီးတွေမှာထည့်ဆိုက်ပြထားတာပါ။ဒီမြင်ကွင်းကတော့မြေနေရာရှားပါလာတဲ့စင်ကာပူရဲ့ဂုံဆောင်လက္ခဏာတစ်ခုလည်းဖြစ်ပါတယ်။အီတလီနိုင်ငံမီလာမြို့ကပြီးသူကပညာရှင်တွေကလည်းလူတို့ညဉ့်ညမ်းမှုတိုက်ဖျက်ရေးအတွက်အဆောက်အုံတွေမှာတစ်ပင်ဆိုင်ဖို့နေရာတွေကိုပါထည့်သွင်းလာတာပါ။တဲခါနာယာထဲမှာရှိတဲ့ဆော်ရီအာရေဗျမြို့တော်ရီယက်မှာတော့ကိုနှစ်တာကာလအတွင်းတစ်ပင်9တန်းခွဲအထိစိုက်ပျက်ဖို့အရာထားပါတယ်။ Green Riyadh Project မြင်ကြားရင်မူ Abdi Aziz Mobile ကအခုလိုပြောပါတယ်။
الفوائد المباشرة إن شاء الله بإذن الله راح يخفض من درجة الحرارة درجة حرارة المحيط
من درجة 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 ခုတော့ပထမအဆင့်လုံးနေပါပြီဒီအဆင့်မှာတော့အခြေခံဆောက်လုပ်ရေးတွေပါဝင်ပြီးတော့ရေသွဲတန်းကြောင်တွေအပင်ဆဆိုင်တာတွေပုံစံဆွဲတာနဲ့သုတေသနလုပ်ငန်းတွေလည်းလုပ်သွားမှာဖြစ်ပါတယ်လို့ပြောဆိုထားတာပါဒေါ်လာ7ဘီလီယံအထိသုံးစွဲမဲ့ Green Riyadh တစ်ပင်ဆက်ပြုတ်ရေးအစီအစဉ်မှာပန်းချမောင်း3,000အထိထည့်သွင်းဖို့လည်းပါပါတယ်ပန်းချအတွက်လိုအပ်တဲ့ရေကိုတော့ဆိုက်ပြေရေလုံငန်းကထွက်လာတဲ့ရေကိုပြန်ပြီးတော့အသုံးပြုဖို့အစီအစဉ်ထားပါတယ်။လေတူညင်ညာမှုတိုက်ဖျက်ရတာမကအပူချိန်ကိုလည်း1ဒီဂရီကနေ2ဒီဂရီအထိရှော့ချနိုင်ဖို့ဆော်ရီမှာအခုလိုတစ်ပင်တန်းနဲ့ချီဆိုက်ပြိုးနေတာလည်းဖြစ်ပါတယ်။ရှင်မအောင်လောက်ပ
မွေးရပါအာယုံကျော်ယောဂကြောင့်လမ်းမလျှောက်နိုင်တဲ့အသက်16နှစ်အရွယ်အော့စတကွန်စတန်ဇာကိုလမ်းလျှောက်နိုင်ဖို့အထောက်အကူဖြစ်တဲ့ခြေတုဆက်ရုပ်တစ်မျိုးကိုသူရဲ့ဖခင်ဖြစ်သူကတီထွင်ပြုလုပ်ပေးခဲ့တဲ့အကြောင်း Writer စတင်းတဲ့ဘုတ်ကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်။ကျွန်မများတစ်စင်အောင်ပါပခုံးရင်ဘတ်ခါဒူးနဲ့ခြေထောက်တွေကိုချီနှောင်ချိတ်ဆက်ထားတဲ့ဒီခြေတုဆက်ရုပ်ကအော့စကာကိုအခန်းထဲမှာလမ်းလျှောက်နိုင်အောင်လှည့်နိုင်အောင်ကူညီပေးပါတယ်ဒီဆက်ကိုအော်စကာရဲ့ဖခင် Wondercraft ခြေတုဆက်ကုမ္ပဏီတွေတည်ထောင်သူ Sean Lewis Constanza ကသူတွေတီထွင်ပြီးတော့ပြုလုပ်ပေးခဲ့တာပါဒီခြေတုဆက်အသုံးပြုရတဲ့ပတ်သက်လို့အော်စကာကအခုလိုပြောပါတယ
်အရင်ကတော့ကျွန်တော်လမ်းလျှောက်ဖို့တယောက်ယောက်ကကူညီပေးရပါတယ်အခုဒီခြေတုဆက်နဲ့တော့ပိုပြီးလွတ်လွတ်လပ်လပ်ရှိတယ်လို့ခံစားရပါတယ
်ခြေတုဆက်တီထွင်ဖြစ်ခဲ့ရပုံကိုဖခင်ဖြစ်သူ Sean Lewis Constanza ကအခုလိုပြောပါတယ်
Nous sommes trois fondateurs, nous avons
fondé. ဒီကတော့ Oscar ကအဖေကဆက်ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာဖြစ်ပြီးကျွန်တော်လမ်းလျှောက်ဖို့ဆက်ရုပ်တခုစားကြောင်လုပ်မှုပေးတာလဲလို့မေးပါတယ်။အခုဒီကနေနောင်ဆယ်နှစ်ဘိန်းတက်ကလဆိုင်နေမလို့တော့ပါဘူး
။သူတို့ကုမ္ပဏီလိုပဲကမ္ဘာတစ်လွှာတခြားကုမ္ပဏီတွေလည်းဒီလိုခြေတုဆက်တွေကိုပို့ပြီးတော့ပေါ်ပါအောင်နဲ့ပို့ပြီးတော့အသုံးဝင်အောင်အပြိုင်ဆိုင်တီထွင်ထုတ်လုပ်ကြပါတယ်။တချို့ကုမ္ပဏီတွေကလမ်းမလျှောက်နိုင်တဲ့သူတွေအတွက်လမ်းလျှောက်ဆက်တွေထုတ်ပြီးတချို့ကတော့လမ်းလျှောက်အထောက်အကူပစ္စည်းတွေအပြင်ကြာရှည်မတ်တက်ရက်ပြီးတော့အလုပ်လုပ်ရသူတွေအတွက်အထောက်အကူပစ္စည်းတွေထုတ်လုပ်ရောင်းချတာပါ Wondercraft ကုမ္ပဏီထုတ်ဒီခြေတုဆက်ကတော့အပြင်ပန်းအရာလမ်းလျှောက်ဖို့အထောက်အကူပေးပြီးခန္ဓာကိုယ်လှုပ်ရှားမှုကိုတုံ့ပြန်ဆောင်ရွက်ပေးပါတယ်ဒီခြေတုဆက်ရုပ်တစ်ခုကိုဒေါ်လာ 38,600 နဲ့ရောင်းချတာဖြစ်ပြီးပြင်သစ်လူစိမ့်ဘတ်နဲ့ American ပြည်တော်စုစည်းရုံတချို့မှရောင်းချထားပါတယ် ပြင်သစ်နိုင်ငံမှာနေထိုင်သူအသက်33နှစ်အရွယ်ကေဗင်ပီယက်ကလွန်ခဲ့တဲ့10နှစ်ကစိုက်ကယ်မတော်တဆဖြစ်ခဲ့တာကြောင့်လမ်းမလျှောက်နိုင်ဖြစ်ခဲ့ရသူပါသူလည်းအခုတော့ဒီခြေထူးဆဲယုတ်ကိုအသုံးပြုပြီးတော့လမ်းလျှောက်ဖို့ကြိုးစားနေပါတယ်ဒီဆက်ကိုအဝေးဒိန်းကရိယာရီမိုတ်ကွန်ထရိုလာနဲ့အသုံးပြုပါတယ်လို့ကေဗင်ပီယက်ကပြောပါတယ
်ကွန်ဗက်ကဒီအရမ်းမန်တာဆန်ကီအမ်ရပူဝါရောထ
ူဒီယာကိုလမ်းလျှောက်တဲ့အခါအုံနောက်ကခြေတော့ကိုစီခိုင်းတဲ့နီးသူအခုဒီဆက်မှာလဲအဝေးထင်းကိရိယာကခြေတူးဆက်ကိုစီခိုင်းတာပ
ါလက်ရှိမှာပုဂ္ဂလိကတူးချင်းစီနေစဉ်သုံးအတွက်ဒီဆက်ကိုရောင်းချနိုင်ခြင်းမရှိသေးပေမဲ့နောက်ပိုင်းမှာရောင်းချပေးနိုင်ဖို့ကုမ္ပဏီကရည်ရွယ်ထားပါတယ်ဒီလိုတူးချင်းနေစဉ်သုံးခြေတူးဆက်ရုပ်တွေကပို့ပြီးတော့ပေါ်ပါဖို့လိုမယ်လို့လဲ Wondercraft ကုမ္ပဏီအင်ဂျင်နီယာတွေကပြောပါတယ်ရှင်
VOA American တိုင်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဝါဒအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ Russia ပြန်အပတ်စဉ်အစီအစဉ်တွေအလှည့်ကျလာပါတယ်။အရင်ဆုံးတော့မြမလူခွင့်ရေးအကြောင်းတက်ဆက်နေတဲ့ဒုတန်စီစဉ်ဖြစ်ပါတယ
်မင်္ဂလာပါရှင်မြမနိုင်ငံတော်မှရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံတွင်ဒေချဲ့နှံချဲ့ကပ်ပြီးဒုက္ခကိုရင်ဆိုင်နေရတဲ့နေရာမှာအကျူသဘောဆောင်တဲ့အကြောင်းအရာတွေကိုဒို့တန်ကအလေးပေးစုစည်းဖြစ်ခဲ့ပါတယ်။ဒီဆောင်မမှာဆိုရင်လူငယ်တွေနဲ့ပရာဟိတသမားတွေဟာနာမကျန်းသူတွေနဲ့ဆင်းရဲချို့တဲ့သူတွေကိုအောက်ဆီဂျင်ဖြစ်ပေတဲ့အလုပ်ကစားလို့အစားအစာနဲ့ဆေးဝါးတွေ၊ကုညီရဲ့အချိအသက်ရှင်တန်ရေးအတွက်မရှိမဖြစ်လိုအပ်တဲ့အကူအညီတွေပေးနေကြတာကိုနားဆင်ရမှာပါ။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ချတာဖြစ်ပါတယ
်။ကျန်းမာရေးစောင့်ရှောက်မှုစနစ်ကပြိုလဲနေချိန်မှာတည်စင်နိုင်လောက်တဲ့ဗိုင်းရပ်စ်ရောဂါပိုးကလည်းကူးစက်ပြန့်နှံ့နေမယ်ဆိုရင်တင်ပါလို့ဖို့စိတ်ကူးပါတယ်။အဲဒီလိုစိန်ခေါ်မှုတွေကိုမြန်မာနိုင်ငံကတာမန်ပြည်သူတွေရင်ဆိုင်နေရပြီးတော့အချင်းချင်းဖေးမကူညီကြရင်းနဲ့ကပ်ဘေးအတွင်းရှင်သန်နိုင်အောင်ကြိုးစားနေကြပါတယ်။
ကျွန်တော်တို့ကရောဂါကြောက်လာဆိုကျွန်တော်တို့လည်းလူပဲကျွန်တော်တို့ကြောက်တယ်ဒါမဲ့ကျွန်တော်တို့ကြောက်တာကျွန်တော်တို့ကမဖြစ်သေးဘူးအတန်းနဲ့ဝင်လို့ရတယ်လေအခုအတန်းနဲ့ဖြစ်တဲ့လူတွေကအောက်ဆီဂျင်တစ်လုံးရတယ်တစ်လုံးသူတို့တအတက်ကယ်နိုင်နေတယ်အဲကြောင့်မလို့ကျွန်တော်တို့ကသွားတာ
ရန်ကုန်ကကိုဖြိုးဆိုတဲ့လူငယ်ပါသူနဲ့သူညီတွေကအောက်ဆီဂျင်ဖြည့်တဲ့နေရာတွေမှာညအိတ်ဆောင်ပြီးတော့လူနာတွေအတွက်အောက်ဆီဂျင်တန်းစီပေးနေကြတာပါအောက်ဆီဂျင်ခမဲ့တန်းစီပေးတဲ့အကြောင်းကိုဆိုရှယ်မီဒီယာပေါ်မှာတင်ခဲ့ပြီးတော့အောက်ဆီဂျင်လိုနေတဲ့သူတွေကိုလည်းထက်ထဲဝင်ဝင်ကူညီပေးခဲ့ပါတယ်
။ဟိုကြီးယောဂါကလည်းတယောက်ပြီးတယောက်ဖြစ်နေတယောက်ပြီးတယောက်တင်နေကြတော့မင်းတို့ကအခွင့်မပြုဒါမဲ့ကျွန်တော်တို့ကဘယ်လိုလဲဒီတိုင်းနေရတာကိုယ့်ကိုဘယ်လိုလဲလက်ပြမလုံလို့လည်းခံစားရတယ်။အဲကြောင့်မလို့ကိုယ်ဘေးနားမှာလည်းစိတ်အောင်ရှိတဲ့အတွက်တက်နိုင်တော့ကူညီမယ်ဆိုတော့အဲ့လိုမျိုးလှုပ်ဖြစ်သွားတာမြတ်လှုပ်ဖြစ်တော့တဖေးနိုင်ရလို့ကျွန်တော်တို့ဒီလိုမျိုးညားများလာတာအဲ့လိုမျိုးမြတ်
အနာသိမ်းပြီးနောက်ပိုင်းကိုဗစ်တတိယလိုင်းတွင်ယောဂကူးစက်မှုတွေများပြားလာပြီးတော့နေ့စဉ်လိုလိုအောက်ဆီဂျင်လိုအပ်နေတဲ့သူတွေကများလာပါတယ်။ စစ်တပ်ကထိန်းချုပ်ထားတဲ့ကျန်းမာရေးစနစ်ကပြိုလဲနေပြီးပြည်သူအများစုကကျန်းမာရေးဆောက်ရှောက်မှုမရရှိကြပါဘူးဒီလိုကပ်ဆိုင်နေတဲ့ကာလမှာပြည်သူတွေကဗိုင်းရပ်စ်ကြောင့်မသေအောင်အချင်းချင်းဖိမလာကြပါတယ်ကိုမိသားစုဝင်တွေထဲမှာအောက်ဆီဂျင်လိုအပ်နေတဲ့မိသားစုဝင်ရှိပေမဲ့ကိုလူနာထက်အချင်းချင်းပိုဆိုးပြီးတော့အောက်ဆီဂျင်ရေးပေါ်လိုအပ်နေတဲ့သူတွေကိုခက်တငားရနာတွေလည်းရှိပါတယ်မအေးချမ်းမီကအဲ့ဒီလိုလှူဒန်းတဲ့သူတွေထဲကတယောက်ပါသူမအမေကသူမတို့ကလေးမျိုးမှာကိုဗစ်ကပ်ရောဂါဆူဆူဝဝမဖြစ်ခင်လည်းကညီမကောင်းဖြစ်နေခဲ့တာပါအောက်ဆီဂျင်လိုအပ်နေတဲ့သူဖြစ်တာကြောင့်သူမရဲ့မိခင်အတွက်အောက်ဆီဂျင်အိုးတွေဝယ်ထားခဲ့ပါတယ်အခုလိုလိုအပ်နေတဲ့အချိန်တွေမှာလည်းအရေးပေါ်လိုအပ်နေတဲ့သူမိတ်ဆွေကိုငှားပေးခဲ့တယ်လို့သူမကဆိုပါတယ်
။အာဒီမှာအတိတရားပါလားဒီမိတ်ဆွေတယောက်ရဲ့အဖေကရောက်ခဲ့ရအရန်ကြာနေအဲ့တော့စစ်တီရောဒီပေါ်လေးတောင်တို့ဒါပဲပေးရတာပေါ့လားလက်ဆက်ပြီးနှာခေါင်းလေးဆိုးရပိုက်ရလက်စီရလက်ဆက်ပြီးရတော့သူကလုံးဝမနိုင်ဘူးကိုယ်ရင်ဆိုသူ့ရင်မှာတော့ OG ပေါ်လေးတောင် OG ဆိုလို့ရှိရင်လေးလေးငေါလောင်းနေအောင်ပါဒါပေမဲ့သူကတနည်းကိုလေးတိုင်းလေးတဲကိုလေးငေါလောက်ကအဲ့တော့အခုဒီမှာဒီနေ့ဒီအူကြီးရာမိဖေးဖေးကိုဖြစ်နေတဲ့အတွက်တော့လုံးဝမလဲပတ်နိုင်ဘူးဖြစ်တာပါ။ညာဆိုလို့ညာတို့ကရှာရပြင်းလေးတို့ကလည်းနေလုံးလောက်ကုန်တယ်ဆိုတော့အဆင်မပြေဖြစ်တာလေ။အဲ့တော့သူကလုံးဝလုံးလို့ပြီးတော့လည်းသူ့ရဲ့တရားအခုနေတဲ့တရား60 65လောက်ပြီးတော့လည်းလုံးဝရှိနေတဲ့မှာတော့သူကအဲ့မှာရှိနေပြန်ပေးပါအောင်ဆိုပြီးတော့သူတို့ပြန်ပေးလိုက်တယ်။အဲဒီနေ့ကလည်းဥစားရေးအဆင်ပြေအောင်စားရေးရှာပြီးတော့ဝယ်လိုက်တယ်ဘဝခါတမှာလည်းဆက်ပြန်ပြီးဆိုပြီးအဲ့လိုမျိုးပုံစံနဲ့နှားပေးလိုက်တာပါ။
တချို့တွေကတော့တတ်နိုင်သလောက်ငွေကြေးနဲ့လှူဒန်းနေတဲ့သူတွေရှိပါတယ်။ကတာမျိုးနယ်မှာရှိတဲ့ကလေးငယ်တဦးကလည်းသူ့စုထားတဲ့မြေအိုးစုဘူးကိုဖောက်ပြီးတော့ရရှိလာတဲ့အလွန်ငွေ2000ကျော်ကိုလှူဒန်းခဲ့ပါတယ်။သူ့ရဲ့လှူဒန်းမှုအကြောင်းကိုလူမှုကွန်ရက်ပေါ်မှာမျှဝေခဲ့ကြပြီးတော့လူအများပြားကချီးကျူးတာရုခေါ်စရာဖြစ်ခဲ့ပါတယ်။အဲဒီလိုခဲရခဲစစ်လှူဒန်းမှုတွေထဲကမှလူပြောများခဲ့တဲ့လှူဒန်းမှုတစ်ခုကတော့ရှင်နန်ကျောင်းမြို့နယ်ကဥပိုလ်ကြီးမောင်ရဲ့လှူဒန်းမှုပါကလေးတယောက်လောက်သာညည်ရှိပြီးတော့အင်ဂျီယာမဲဖြစ်တဲ့သူကသူ့ကိုလှူဒန်းထားတဲ့ငွေတွေကိုအောက်ဆီဂျင်စက်ရုံတိစောက်နိုင်ရေးအတွက်လှူဒန်းခဲ့တာပါဥပိုလ်ကြီးမောင်နဲ့နှီးဆက်သူတဦးနဲ့ဒိုးတန်ကစကားပြောကြည့်ခဲ့ပါတယ
်သူကဒီကပစရနေပါလေတောင်းလို့ရတဲ့ဟာတွေကမျိုးစစ်ပါတယ်နှုတ်ကလေးတွေကျေးလေးပေါ့မလာလို့နေကြလို့ရှိရင်ဒီစံလေးတွေဖတ်ပြီးတင်းပြီးထားရပါအပြင်ဆုံးကြတယ်ဆိုအမတို့ဆိုင်မှာကလူပိဆိုင်ဆိုတော့အဲ့ဒီလူကြီးတွေလာတယ်။ဒါကသူလူကျင်တယ်လူကျင်တယ်ဆိုရင်ပြောပြမယ်ပေါ့အဲ့နဲ့ဒီဟိုဘယ်လိုပေါ့နော်ဒီလူကျင်ရယ်လို့ပြောတယ်ပေါ့အဲ့နဲ့အဲ့ဒီအဲ့နဲ့တမိုက်လူကျင်လေဆိုသူက2000နဲ့သူကသူရရဲ့ပကံနေတာပမာဏဘယ်လောက်ရှိမှသိမှာမသိ2000မဟုတ်ဘူးမလို့နဲ့3000လို့လိုက်တရားတရားတန်တာ3000လို့ပြောလိုက်တော့အဲ့အဲ့ဆိုရင်ဒီ3000တင်ပေါ့အဲ့နဲ့ဒီဖြစ်သွားတာ
ကိုဗစ်တတိယလှိုင်းမှာအခြေခံစားတောက်ကုန်စည်းနှုန်းစေဝါစည်းနှုန်းတွေကမြင့်တက်လာပြီးတော့တချို့စေဝါတွေဆိုရင်ဈေးကွက်အတွင်းပြက်လက်သွားတဲ့အထိဖြစ်ခဲ့ပါတယ်။အခြေခံလူတန်းစားတိုင်းမိခိုအားထားရတဲ့ကျပ်ဦးစည်းနှုန်းတွေကလည်းနှစ်ဆကျော်အထိမြင့်တက်ခဲ့ပါတယ်။အဲ့လိုမြင့်တက်မှုတွေကြောင့်တချို့စီးပွားရေးလုပ်ငန်းရှင်တွေကအခြေခံလူတန်းစားတွေအတွက်ကျပ်ဦးတွေကိုငွေကျပ်၅ချပ်နဲ့ရောင်းချပေးတာတွေစံတပြီကိုငွေ100ချပ်နဲ့ရောင်းချပေးတာတွေအခြေခံစားတောက်ကုန်ဖြစ်တဲ့ဆန်စီချက်တုံနီကျက်ဥအဲ့ဒီလေးမျိုးပေါင်းကိုငွေကျက်100နဲ့ရောင်းချပေးတာတွေရှိပါတယ်။ကိုဗစ်တတိယလိုင်းအတွက်နောက်ထပ်စိန်ခေါ်မှုကတော့ရောဂါပိုးများလာတဲ့အပြင်အကူအညီများရှိတဲ့သူတွေအတွက်အိမ်ထဲမှာပဲလူမသိသူမသိတည်ဆုံသွားခဲ့ရတာတွေပါ။အခက်အခဲတွေကိုပြင်းထန်စွာရင်ဆိုင်ရတဲ့တချို့ကတော့အလံဖြူတွေစတင်ထောင်းလာပါတယ်။နောက်ပိုင်းမှာတော့ yellow flag campaign ပြည်သူ့မှပြည်သူတို့ campaign တွေဖြစ်လာခဲ့ပါတယ်။ campaign အရအလံထောင်ထားတဲ့အိမ်တွေကို social media တွေပေါ်မှာဖြန့်ဝေပေးခြင်းအဖြစ်အကူအညီလိုအပ်နေတဲ့သူတွေကိုပြည်သူအချင်းချင်းကူညီပေးနေတာပါ။အဲဒီလိုအကူအညီလိုတဲ့သူတွေနဲ့အကူအညီပေးနေတဲ့သူတွေကိုချိတ်ဆက်ပေးတဲ့အထက်မှာတကုံတက္ကသိုလ်ကျောင်းသားတွေလည်းပါဝင်ပါတယ်
။ကျွန်တော်တို့ကိုဘယ်မြို့နယ်မှာအဲဒါမှမဟုတ်ဘယ်လမ်းထဲမှာဘယ်ရက်ကွက်မှာဒီလိုမျိုးအလံဝါထောင်ထားတဲ့အိမ်ရာဘယ်အိမ်တွေရှိပါလဲအဲဘယ်နဲ့အိမ်ရှိပါလဲအစဒီဖြင့်ကျွန်တော်တို့စီစဉ်ရင်းရလာခဲ့ပြီဆိုရင်ကျွန်တော်ကခုနပြောတဲ့မြေပြင်မှာတကယ်တမ်းဆောင်ရွက်နေကြတယ်တကယ်တမ်းပစ္စည်းတွေသွားပို့တာတွေကူညီကြတာတွေလုပ်တဲ့သူတို့ဒါကျွန်တော်ကနိုင်တယ်လို့ပြန်ပြီးဆက်သွယ်တယ်အတူတူသူ့ရဲ့မျိုးအလိုက်ပေါ့အဲ့ဒါတော့သူကကိုယ်ကကိုယ်ကသွားရောက်ပြီးတော့ဒါဟိုဘောပေါ့ဗျာစီစေးဝါးတွေအစားတောက်စရာတွေသွားပြီးပို့ပြီးတဲ့ကိစ္စမျိုးသူကကျွန်တော်ပြန်ပြီးတော့လုပ်တယ်ပေါ့နော်ဆိုတော့နောက်တစ်ပိုင်းမှာကျတော့လဲဒါကျွန်တော်တို့ကဟိုကျွန်တော်တို့ရဲ့ဒ ဒီသာသောမိဖက်အဖွဲ့အစည်းတွေသာသောအလူချန်တွေရှင်ဆီရနေပြီးတော့အလူခံတာတွေရှိတယ်အဲ့လိုမျိုးအလူခံပြီးတော့မှဒါကျွန်တော်ခုနပြောတဲ့မြေပြင်မှာတကယ်လုပ်နေတာသူတို့ဒါကျွန်တော်တခြားသောစားတောက်ဆရာတွေဆေးဝါးတွေဝယ်ဖို့အတွက်ဒါကျွန်တော်တို့ပြန်ပြီးတော့ဟိုခွဲဝေပေးပြီးတော့မှဒီရဲရဲလို့ flag ကြနေပါတော့ဒါကျွန်တော်တို့ပါဝင်ပြီးတော့အဲ့ပုံစံမျိုးတော့လောလောဆယ်ပါဝင်ဆောင်ရွက်နေရပေါ့
ဒဂုံတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကိုမင်းဟန်ထက်ဖြစ်ပါတယ်ကိုအကားတို့မြေပေါ်နှစ်ယောက်စလုံးနေမကောင်းဖြစ်နေတဲ့အချိန်မှာဆေးဝါးလိုအပ်တဲ့အတွက်အလံဝါထောင်းလိုက်ပါတယ်အလံထောင်ပြီးနောက်မှာတော့စားတောက်တွေဆေးဝါးတွေလာရောက်ကူညီပေးတဲ့သူတွေများလာကြောင်းအဆင်ပြေသွားတယ်လို့ဆိုပါတယ်။အဲဒီလိုကူညီပေးတဲ့သူတွေရှိတာကြောင့်ကျန်းမာရေးပြန်ကောင်းဖို့အတွက်ခွန်အားတွေဖြစ်ခဲ့တယ်လို့သူကဆိုပါတယ်
။ဒီကတော့ဘယ်လိုလဲ motivate တခုတော့ပြင်ရတယ်။ဘယ်လိုလဲဆိုတော့အော်ပေါ့နော်ကိုယ်ကိုယ်ခိုင်းအောင်နေချင်းပေါ့နော်ကူညီကြပြီးတော့အခုချိန်မှာလူတိုင်းကစိတ်ညစ်နေကြတဲ့သူကတော်တော်များကိုယ်ကြီးလည်းစိတ်ညစ်တာပဲလေ။တော့ဘာမှလုပ်လို့မနေရဘူးလေရှင်ငုတ်တူကြီးထိုင်နေတဲ့အနေအထားကြီးတစ်ခုဖြစ်နေတော့အကုန်လုံးသိညစ်နေတာကြည့်ရအဲ့လိုဖြစ်နေတော့ဟောပါတော့ငါ့ကိုခီးဆိုင်တဲ့သူရှိသေးပါလားပေါ့နော်။အော်ငါ့ကိုရှိတဲ့သူရှိသေးတယ်ပေါ့။အဲ့လို motivation လေးတော့ရလိုက်တယ်။စိတ်လည်းတနေ့ပြန်ရွှင်လာ။အဓိကတော့စိတ်ပါပဲကိုဗစ်ကတော့ကို့မြင်ရတော့
အခုလိုပြည်သူမှပြည်သူတို့ကူညီတာတွေများလာတာကြောင့်ကလေးမျိုးမှာတော့တည်ဆုံတဲ့သူတွေရွှန်နေလာတယ်လို့မအေးချမ်းမီကဆိုပါတယ်။လက်ရှိချိန်မှာပြည်သူတွေကလည်းနီလန်းမျိုးမျိုးနဲ့အားတက်သရော်ကူညီတာတွေပရိဒလူငယ်တွေကလည်းကိုကျိုးဆုံပြီးတော့တက်နိုင်တဲ့ဘက်ကကူညီနေတာတွေဆရာဝန်တွေကလည်း၎င်းတို့တက်ကြွတဲ့ဘက်ကနေတက်ကြွတဲ့ပညာနဲ့လိုအပ်သလိုကူညီတာအခမဲ့ကူတာပေးတာတွေစသဖြင့်ကြာရခန္ဓာကနေပရိဒလုပ်ငန်းတွေကိုလုပ်ကိုင်နေကြဆဲဖြစ်ပါတယ်ပရိဒလုပ်ငန်းလုပ်ကိုင်ပေးနေတဲ့ကိုဖြိုးကတော့
ကျွန်တော်ကတော့အဲ့လိုမျိုးလုံနိုင်တော့ကျွန်တော်ဆက်လုပ်မှာပဲအဲ့တော့ကျွန်တော်ဒီမှာကျွန်တော်ကုနိုင်လောက်ကုမယ်ကျွန်တော်လုံနိုင်လောက်ကျွန်တော်ဆက်လုံမယ်ဒီတဲ့ကပို့ပြီးတော့လဲကျွန်တော်ဆက်စူးစမ်းမယ်ကျွန်တော်အခုကလုံနေသေးတယ်ညအများကြီးလုံနေသေးအတက်လဲကျွန်တော်ဆက်ပြီးစူးစမ်းမယ်အဲဘယ်လိုလဲဒီမားတွေလိုတန်းတို့မပြည့်ဘူးနဲ့ဒီမားတွေမပြည့်အောင်ကျွန်တော်ဆက်ပြီးစူးစမ်းမအောင်နော်လူတန်းလူတန်းနိုင်လောက်လုံမယ်အဲ့လိုမျိုးလုပ်မယ်ဗျာ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်ပတ်စင်တန်လွင့်အစီအစဉ်ကို Friendly မြန်မာ website နဲ့ Facebook စာမျက်နှာအဖြစ်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube အန်ကျင်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အထိနဲ့စနေနေ့နေ့မနက် 6:00 ကနေ10:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီကြပြီးဖရဒီယာမြန်မာနဲ့ဖွန်ဒေးရှင်းပြည်ဝတဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်းအစီအစဉ်ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ
်။ဒို့အတန်းအစီအစဉ်ကိုနားဆင်ကြရတာပါ။ခုတော့စနေညစကောင်းဝိုင်းအစီအစဉ်လှည့်ကြလာပါပြီ။မြန်မာနိုင်ငံမှာတပါတီအာဏာရှင်စနစ်ကိုဖျောက်ချခဲ့တဲ့ရှစ်လေးတုံးရေတော်ဘုံကြီးဩဂတ်စလ၈ရက်နေ့မှာအခု33နှစ်တင်းတင်းပြည့်ပါတယ်။ဒီရှစ်လေးလုံးနေ့ကနေပြီးတော့ဘလူးသင်္ကန်းစာတွေယူနိုင်ပါလေ။78လှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့တဲ့မြမကြီးလှုပ်ရှားသူမက်ခင်အုံမာကိုမန်ရင်ချင်တယ်ကမြင်မြန်ထားပါတယ်။စနေညစကောင်းဝိုင်းအစီအစဉ်မှာနားဆင်နိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမက်ခင်အုံမာ
။မင်္ဂလာပါရှင်မင်းကြီး
။ဟုတ်ကဲ့အခုကျမတို့ဟိုမက်ခေအိုမာကိုအဓိကဆက်သွယ်မိမြင်ရတဲ့အကြောင်းရင်းကတော့ဒီဩဂုတ်လ10ရက်နေ့မှာကြာရောက်မဲ့ရှီလေးလုံးလူထုလှုပ်ရှားမှုကြီး33နှစ်မြောက်ပေါ့နော်အဲ့ဒီမှာမက်ခေအိုမာကိုယ်တိုင်ကလည်းဒီရှီလေးလုံးလူထုလှုပ်ရှားမှုတုန်းကတက္ကသိုလ်ကျောင်းသူတက်ဦးအနေနဲ့ဦးဆောင်ပါဝင်ခဲ့တယ်တခါဒီနှစ်ကတိုက်တိုက်ဆိုင်ဆိုင်ဟိုဆရာနာပြန်ပြီးတော့သိမ်းတဲ့အချိန်နဲ့ပေါ့နော်မြန်မာနိုင်ငံမှာတိုက်ဆိုင်နေတဲ့ခါကျတော့အခုလို့ဒီရှီလေးလုံးလူထုလှုပ်ရှားမှုကြီးကာလမှာမက်ခေအိုမာအနေနဲ့ကိုယ်တိုင်ပေါ့နော်ဒီဆရာနာရှင်စနစ်စန့်ကြည်တပါတီအာနာရှင်စနစ်စန့်ကြည်ဟိုပါဝင်ခဲ့တဲ့အတွေ့အကြုံပေါ့လေဒါဟိုဟိုကျမတို့ကိုပြန်ပြီးတော့ပြောပြလို့ရမလားရှင
်ဟုတ်ကဲ့ပါမင်းရှင်အာဒီနေ့ကျမတို့အတွေ့အကြုံပြန်ပြီးတော့မှဖလှယ်ပြောပြတဲ့ဥစ္စာကိုဒီ1988ကာလရှစ်လေးလုံးရေးတော်ဘုံအပါအဝင်ပေါ့နော်အာကျမတို့မတ်လကနေစပြီးတော့မှအာ88ဒီမိုကရေစီလှုပ်ရှားမှုကနေပြီးတော့မှ2000ရွှေဝါရောင်ဒေါ်လာရေးအခုရွေးဦးဒေါ်လာရေးမှာရှေ့တန်းကနေပြီးတော့မှဆောဆွမ်းတမန်ဒီမိုကရေစီရေးအတွက်အတက်ပေးပြီးတော့မှကြိုးစားပြီးတော့မှတိုက်ပွဲဝင်ခဲ့ကြတဲ့တိုက်ပွဲဝင်နေကြတဲ့အာသူရဲကောင်းနေအားလုံးအမျိုးသားအမျိုးသမီးအားလုံးကိုအာဒီနေရာနေပြီးတော့မှကျွန်တော်အနေနဲ့ဦးညွတ်အလေးပြုတာကိုအရင်ပြောချင်ပါတယ်လို့ ကျွန်တော်တို့ဒီ88ကာလမှာဆိုရင်တော့ကျွန်မကအဲဒီတုန်းကတော့ဒီရန်ကုန်တက္ကသိုလ်ဓာတုဗေဒနောက်ဆုံးနှစ်ကျောင်းသူတယောက်ပါဆိုတော့ကျွန်မစပြီးတော့ပါဝင်လာတာကတော့မတ်လမှာဖြစ်ပါတယ်ဒီကိုဖုံးမော်ကိုစိုးနိုင်စပြီးတော့မှဒီ RID ဆက်မှုတက္ကသိုလ်မှာစပြီးတော့မှဒီဟိုပြစ်ခံရတာမတ်လ23ရက်ဖြစ်သွားပြီးရဲ့အချိန်မှာကျွန်တော်တို့ဒီရန်ကုန်တက္ကသိုလ်နောက်လှိုင်းတက္ကသိုလ်စသဖြင့်ကျွန်တော်တို့ဒီကျောင်းသားတွေစပြီးစုစည်းကြတဲ့အချိန်ပေါ့နော်စပြီးတော့မှအဲ့ဒီအချိန်မှာကျွန်မကစပြီးတော့မှပါဝင်ခဲ့တာဖြစ်ပါတယ်ပထမဆုံးလမ်းပေါ်ထွက်ပြီးဆန္ဒပြတဲ့ကိစ္စကိုစလုပ်ခဲ့တာကတော့မတ်လ16ရက်နေ့ကျွန်တော်တို့တရားနီနေလို့အများသိကြတယ်မတ်လ16ရက်နေ့ဖြစ်ပါတယ်ဆိုတော့အဲ့ဒီမတ်လ16ရက်နောက်ပိုင်းမှာတော့ကျွန်တော်တို့ပြောမယ်ဆိုရင်တော့အဲ့ဒီကာလမှာတော့ဒီစေအစိုးရနေပြီးတော့မှကျွန်တော်တို့အရင်ကတပါတီအာဏာရှင်ဗိုလ်ချုပ်နေဝင်အစိုးရပေါ့နော်မဆလာအစိုးရလို့ကျွန်တော်တို့ခေါ်တော့အဲ့ဒီမဆလာအစိုးရနေပြီးတော့မှကျွန်တော်တို့တရေအမောင်ချတာတွေလောက်တာတွေနောက်ပြီးတော့မှဆန္ဒပြတဲ့ចောင်းသားတွေကိုဖမ်းတာတွေဖမ်းဆီးထိန်းသိမ်းတာတွေဖြစ်တော့အဲ့ဒီမတ်လနောက်ပိုင်းကာလမှာတော့ဆက်ဆက်ချင်းကတော့ကျွန်မရဲ့လှုပ်ရှားမှုကခုနကဟိုကိုဖုံးမော်ပြစ်ဒဏ်ခံလိုက်ရတာအပါအဝင်သူတို့ဘယ်လိုမျိုးရက်ဆက်ခဲ့တယ်ဆိုတော့အဖြစ်မှန်ပေါ့နော်အဲ့ဒီအဖြစ်မှန်တရင်မှန်ဖြစ်ရမှန်ကိုပြည်သူလူထုကိုထုတ်ဖော်ပြောကြဖို့ ਨੇ ပြီးတော့ဒီចောင်းသားတွေဖမ်းဆီးခံចောင်းသားတွေလွတ်မြောက်ရေးចောင်းသားတမကဆိုတော့ဒီကိစ္စပိုင်းကိုပဲပို့ပြီးတော့မှဒီလိုမျိုးတောင်းဆိုမှုပိုင်းကိုပဲကျမတို့စခဲ့ကြတာပေါ့နော်88အဲဒီ8လေးလုံးဆိုတာတကယ်တမ်းဟိုပြောမယ်ဆိုရင်ကျမတို့ကစီယုံလုံးဆောင်မှုတွေလုပ်နေရတယ်ဒါပေမဲ့လို့ဟိုပြည်သူလူထုကဘယ်လောက်ထိပါဝင်လာမလဲဆိုတဲ့ဥစ္စာကိုအရင်လဲမမှန်ရဲဘူးပေါ့နော်အဲ့လိုလည်းဖြစ်ပါတယ်ဆိုတော့ကျမရဲ့ဟိုကျမရဲ့ memory မှာဆိုလို့ရှိရင်တော့8လေးလုံးမနဲ့မှာဒီစပြီးတော့မှဟိုရန်ကုန်မြို့လေပေါ့နော်ဒီစုလီဖျားနဲ့ဒီမြို့တော်ခမဘက်ကိုခြေတက်လာတဲ့ပြည်သူတွေရဲ့စပြီးတော့မှเนาะခြေတက်လာပြီးတော့မှလာပြီးတော့မှစုရက်လာစုကြတဲ့ဥစ္စာကအခုချိန်ထိလဲမျက်စိရဲ့မှာဟိုထင်းထင်းရှားရှားအခုချိန်ထိလဲပြောင်းမြင်နေပါတယ်ဟိုပြောမယ်ဆိုရင်ရင်တမမပေါ့เนาะကျမတို့ဆိုလို့ရှိရင်ဟို August 9ရက်နေ့မှာညနေပိုင်းအထိကျမတို့ကအစည်းအဝေးထိုင်ကြတယ်မနေ့ပြန်ကြလို့ရှိရင်ဘယ်လိုတွေလောက်ကြမယ်ပေါ့ဘယ်လိုတွေပေါ့ဒါတွေတစ်ချိန်တည်းမှာပဲဟိုဘလောက်ထိတကယ်ပဲ general strike ဆိုတဲ့အဆင့်ကိုတကယ်ရောရောက်ပါမလားဆိုတာမျိုးတော့ရင်တမမှဒါဖြစ်တယ်ဒါပေမဲ့တကယ်တမ်းရှစ်လေးလုံးနေမှာရောက်လာတဲ့အခါကျတော့မနေ့ပိုင်းမှာလည်းအားလုံးကတိတ်ဆိတ်နေတယ်ပေါ့နော်မျိုးလည်းကောင်းမှာဆိုလို့ရှိရင်တိတ်ဆိတ်ပြီးတော့မှတစ်ဖြည်းဖြည်းနဲ့ဒီခြိတက်လာတဲ့အတန်ကျွေးကျော်လာတဲ့အတန်နေနဲ့ဒီလူတွေရဲ့စုစည်းမှုတွေရလာတဲ့အခါမှာတော့ဟိုကြက်သိန်းတစ်ဖြည်းဖြည်းထလာအောင်ကိုပဲထရတဲ့အနေအထားမျိုးကိုပဲကျွန်တော်တို့ဟိုဘယ်လိုခေါ်မလဲဟိုအံ့ဩမှုတွေရောဟိုဘယ်လိုခေါ်မလဲဝမ်းမြောက်မှုတွေရောမျော်လင့်ချက်တွေရောပေါ့နော်မျော်လင့်ချက်တွေရောကျမတို့ရဲ့ဒီလှုပ်ရှားမှုကြီးကတနိုင်ငံလုံးအဆင့်နဲ့တော့ဒီတပါတီဆက်အနာရှင်ကိုတိုက်ထုတ်နိုင်တော့မယ်ဆိုရဲမျော်လင့်ချက်ကတော့အဲ့ဒီနေ့မှာပို့ပြီးတော့မှဟိုဘယ်လိုခေါ်မလဲအားတက်စရာခိုင်မာစရာခိုင်မာမှုတွေပို့ဖြစ်တာပေါ့နော်အဲ့လိုမျိုးဖြစ်ပါတယ်ဒါကတော့ဒီ8လေးလုံးကာလပေါ့သို့တော့အားလုံးသိကြတဲ့အတိုင်းပဲဒီပို့ချုပ်နေဝင်အာနာရှင်အနေနဲ့ကတော့ဟိုအကျံဖက်ပြီးတက်ဖြတ်ဖို့ကဝယ်မလေးတဲ့အခါကျတော့ဟိုကျမတို့ရဲ့လှုပ်ရှားမှုတွေကချက်ချင်းအကျံဖက်မှုတွေကြုံရတယ်။အကျံဖက်မှုတွေကြုံဝင်မဲ့လေခုနကဆန္ဒပြကြတဲ့သူတွေဘက်ကနေပြီးတော့မှကျမတို့အထူးသဖြင့်ကတော့ဒီ8လေးလုံးလှုပ်ရှားမှုကကျောင်းသားတွေကမတ်လနေပြီးတော့မှကိုဖုံးမော်ရေးခင်းနဲ့စတယ်လို့ပြောလို့ရတာပေါ့နော်။ဒါပေမဲ့နောက်ပိုင်းမှာတော့ဒီဝန်တန်းတွေပါတယ်အပါအဝင်ပေါ့နော်။ကျမတို့လူလူလူရန်စာပေါင်းစုံဒီ8လေးလုံးနေ့ဟာလူလူလူရဲစာပေါင်းစုံပါဝင်တဲ့လှုပ်ရှားမှုဒီမိုကရေစီလှုပ်ရှားမှုကိုစပြီးတော့မှဖွင့်လိုက်နိုင်တဲ့နေ့လို့ပြောလို့ရတာပေါ့ဆိုတော့နောက်ပိုင်းမှာလည်းတောက်လျှောက်ဒီဟိုအများကြီးဆန္ဒပြပွဲတွေကနိုင်ငံအနှံ့မှာဟာလာတေချာကျွန်တော်တို့အများကြီးဒီဖြစ်ကုန်တယ်ကျောင်းသားတွေရဲ့ဦးဆောင်မှုတွေရောနောက်ပြည်သူတွေရဲ့ဝန်ရံမှုတွေပါဝင်မှုတွေရောအများကြီးဖြစ်တယ်ဒါပေမဲ့ခုနကတုံ့ပြန်မှုကအရန်ဟိုကျန်းတယ်ပေါ့နော်ကျန်းတယ်ဆိုတော့ဘယ်လိုကျန်းတာလဲဆိုတော့ဟိုကျွန်တော်တို့ဒီမှာຫນွေဦးဒေါ်လာရင်းနဲ့ရှင်ပြောမယ်ဆိုရင်ຫນွေဦးဒေါ်လာရင်းမှာမတ်လ28ရက်နေ့မှာတနေ့တည်းနဲ့တက်ဖြတ်မှုဆိုရင်169ရောက်ရှိတယ်ပေါ့နော်အဲ့ဒီ8လေးလုံးကာလမှာကြတော့သူ့ရဲ့တက်ဖြတ်မှုကဟိုနေရာတိုင်းမှာဟိုသူကဒီဟိုကျန်းကျန်းတန်းတန်းကိုသူကဟိုကျွန်တော်တို့ခေါ်တာတော့ဟိုမတ်ဆက်ခဲ့ရပေါ့နော်မတ်အစူလိုက်အပြုံလိုက်ကိုသူကပြတ်တတ်တဲ့ဟာမျိုးလောက်တာဖြစ်တာဟုတ်ဆိုတော့အဲ့ဒီမှာခုနကဟိုသူ့ရဲ့ရုပ်ရက်ဆက်ရုပ်မှာဟို လေအဲ့ဒီကာလအရန်ကြမ်းနေချိန်ဖြစ်တယ်ဖြစ်တဲ့ချိန်ဖြစ်တဲ့ပုံမှာကျမတို့ကခုနကတော့ဟိုနောက်ပြန်ပြီးတော့မှဟာခဏပြန်ပြီးတော့မှနားရတဲ့အချိန်တွေရှိတယ်ပြန်ပြီးတော့မှပြင်ဆင်ရတဲ့ဟာတွေပြန် organize လုပ်ရတာတွေလည်းရှိတယ်
အဲ့ဒီမှာစစ်တပ်ကရှင်းလင်းလုံးလူလူလှုပ်ရှားမှုကိုဟိုပြတ်တက်ဟိုပြိုပြက်ခတ်ချိုခွဲတဲ့အချိန်ကဆော့ဆော့ပြောသွားတယ်လို့ဒီအခုဒီတစ်ခေါက်ဒီຫນွေဦးတော်လှန်ရေးပေါ့နော်အခုဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဒီဆရာနာသိန်းရဲ့အချိန်မှာဟိုပြက်ခတ်ချိုခွဲပုံတဲ့အစမတန်ပို့ပြီးတော့ဟိုပြင်းထန်နေပို့ပြီးတော့ဟိုဟိုရက်ဆက်တယ်လို့ပြောလို့ရလားရှင်
ဟိုကျမရဲ့အသုံးသတ်မှုမှာတော့လေရက်ဆက်တဲ့ degree အမြင်အရက်ဆက်မှုအပုံစံกว่าတယ်ဒါပေမဲ့အနေအမြင်ကကြတော့ဟိုမှာတော့ကကြတော့ကာလတို့အတွဲမှာဘုံငနဲ့ချထလိုက်တာပေါ့နော်အခုနှွေဦးတော်လန်ကြီးကကြတော့အခု6လကြာလာတဲ့အချိန်ထိမှာသူကနေ့စဉ်မပြတ်ဒါပေမဲ့လို့အချိန်တို့အတွဲမှာအစုလိုက်ပြုံလိုက်ဆိုတဲ့ဟာမျိုးတော့မဟုတ်ဘူးဆိုတော့ပုံစံတော့ကွာတယ်မိုင်းချင်းဒါပေမဲ့သူ့ရဲ့ရည်ရွယ်ချက်နဲ့เนาะဟိုဘယ်လိုခေါမလဲသူ့ရဲ့ရည်ရွယ်ချက်နဲ့သူ့ရဲ့အကြံဖတ်မှုချင်းကပ်ပုံမှာပုံတန်တန်နေခက်ကွာွားတဲ့ပုံမှာပုံတန်တန်နေကွာတာတွေ့ရတယ်တချို့ကိစ္စတွေကမျိုးတော်နိုင်ရေးမှာနှိပ်စက်တာတွေပါဒီမှာပို့ပြီးတော့မှဒီကာလတွေမှာနေဟိုမှာလူမြင်ကွင်းမှာလုပ်တဲ့ဥစ္စာတွေကအရန်ကြမ်းတဲ့ဟာတွေတွေ့ရတယ်အဲ့ဒါကအရှင်လေးလုံးလုံးကပြစ်တယ်ဆိုလို့ရှိရင်လည်းတောက်လျှောက်ပြစ်တာပဲဟိုနောက်ပြီးတော့ကျမတို့ဒီဗလဲဟိုဘာခေါ်လဲအဲ့ဒါလေဟိုဘက်နဲ့နဲ့ထိုးတာတော့ဘာလို့အပါဝင်ပေါ့နော်ဆိုတော့ဟိုအချိန်တိုအတွင်းမှာလူအုပ်စုကြီးတွေကိုတခါတည်းလှုပ်ချလိုက်တဲ့ဟာမျိုးတွေပေါ့ဆိုတော့ဥမာဒီဟိုဟာမှာကြတော့ຫນွေဦးတော်လိုင်းကြီးမှာကြတော့ဥမာထားလိုက်ပေါ့လေကျမတို့ဒီစုလေဖျားမှာလူတွေအပုံလိုက်ကြီးစုတဲ့အချိန်မှာလာပြီးတော့မှသူတို့ဘက်ကနေပြီးတော့မှတကယ်တမ်းလာပြီးတော့မှဟိုပိတ်ပြီးတော့မှကြောင်ပိတ်ပြီးတော့မှပြစ်ချလိုက်လို့ရတယ်ပေါ့ကျမပြောချင်တာလေဒါမှမဟုတ်အဲ့လိုမျိုးမလုပ်ဘူး88တုန်းကကြတော့အဲ့လိုလုပ်ခဲ့တာလူအပုံလိုက်ကြီးရှိနေတဲ့ဥစ္စာကိုသူတို့ကတခါတည်းဟိုအချိန်နောက်ပိတ်ပြီးတော့မှပြစ်ချ
အခုဒီ2021မှာဒီလူငယ်တွေစပြီးတော့ဗောနော်ဆရာနာသိန်းတော်လက်မခံမဲ့အခုဟိုသူတို့နှီးမျိုးစုံနဲ့စန့်ကျင်ဆန္ဒပြကြတယ်နှီးမျိုးစုံနဲ့စန့်ကျင်နေကြတယ်ဗောနော်ဆိုတော့အဲ့ဒီဟာရဲ့အဓိကအခြေခံအကြောင်းရင်းကတော့ဒီတုံးသက်သူတွေကမြင်တာကတော့ဒီ2010နောက်ပိုင်းပေါ့เนาะမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်တယ်။နောက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရတက်လာတဲ့အဲ့ဒီခါမှာဒီလွတ်လပ်မှုအချိန်နေပေါ့เนาะဒီအသွင်ကူးပြောင်းစအချိန်မှာမြန်မာနိုင်ငံရဲ့ဒီလွတ်လပ်ဟိုလွတ်လွတ်လပ်လပ်ဟိုစပြီးတော့ဖြစ်လာတဲ့အနေထားကိုလူငယ်တွေကအချိန်တွေကိုတိလိုက်ရတယ်အဲ့ဒီမှာသူတို့အတွက်ခွင့်လန်းတွေပို့ပြီးရတယ်ဆိုတော့သူတို့သိခဲ့ရတဲ့အတွက်ပေါ့နော်အခုလိုစစ်အာဏာသိမ်းတာကိုသူတို့လုံးဝလက်မခံဘူးဆိုတော့စိတ်ပိုင်းချက်မှုတွေကပို့ပြီးခိုက်မာစေရပေါ့နော်ဒီမက်ခင်အုံမာတို့ဟိုစပြီးတော့ဒီတပါတီအာဏာရှင်စနစ်ပေါ့နော်အဲသူသဖြင့်တော့စစ်အာဏာရှင်စနစ်ပေါ့လေဒီတပါတီအာဏာရှင်စနစ်ကိုစပြီးတော့ဆန့်ကျင်ပေလုတ်တဲ့အချိန်တုန်းကတကယ်တမ်းမြန်မာနိုင်ငံကအဲ့ဒီအချိန်တုန်းကကပိုင်းရဲ့အဆက်အသွယ်ဖြတ်ခံထားတဲ့ခါကျတော့ဒီခါတည်းဒီပါတီအာဏာရှင်စနစ်ကိုဆန့်ကျင်ဖို့ဘာကြောင့်ဆုံးဖြတ်တာလဲရှင
်။ကျမဟိုတယောက်တည်းအနေနဲ့ပြောမယ်ဆိုရင်ပေါ့နော်ဟိုကျမဆိုလို့ရှိရင်လည်းဟိုနိုင်ငံရေးအတိုင်းအဝိုင်းကလာတာမဟုတ်ဘူးလေနော်။အဲတော့ကိုရီးယားဟိုကိုပတ်ဝန်းကျင်မှာလူကြီးတွေကနိုင်ငံရေးဆွေးနွေးနေတာကိုနားထောင်နိုင်ခဲ့တဲ့အခွင့်အလမ်းမျိုးမရှိပါဘူး။ဒါပေမဲ့ကိုရဲ့ယုံကြည်ချက်အရောပါလဲဆိုတော့ရှင်းရှင်းပြောလို့ရှိရင်ပြောမယ်ဆိုလို့ရှိရင်တော့ဟိုအယိုးရှင်းဆုံးပြောရမယ်ဆိုလို့ရှိရင်တော့မတရားလုပ်တာကိုကျွန်တော်မခံနိုင်ဘူးငယ်လေးတည်းကကြောင်တက်တဲ့အချိန်ကလေးကကိုသူများမတရားလုပ်တာကိုလည်းကိုမခံဘူးကိုနားကလူမတရားလာလို့ရှိရင်လည်းကျွန်တော်ငြိမ်ခံမနေတတ်ဘူးဝင်ပြီးတော့မှမတရားလုပ်ခံရတဲ့သူဘက်ကနေဝင်ရက်ပြီးတော့မှအမြဲတမ်းအဲ့လိုမျိုးလုပ်လို့ရှိတယ်ပေါ့နော်ပြန်ပြီးတုံ့ပြန်လို့ရှိတယ်ပေါ့နောက်တစ်ခုကတော့ဟိုရေရှည်ဘောเนาะဒီဟာကိုပြောမယ်ဆိုလို့ရှိရင်ကျမဒီ33နှစ်စလုံးဆိုရင်အကြောင်းတက်တဲ့အချိန်တွေရှိတယ်။တော့ဒါပေမဲ့အဓိကကျမဟိုဘယ်မြန်မာပြည်ဒီမိုကရေစီရေးနဲ့ပတ်သက်လို့ဘယ်တော့မှကျမမရခဲ့ဘူးပေါ့နော်။စတောက်ရှောက်လုပ်တယ်။တိုင်းပြည်တကာဘလောက်ပဲပိတ်ထားခုနောက်ကနေဝင်းကနေဝင်းအာဏာရှင်ကကျမတို့ရဲ့မျက်စိတွေနားတွေပါဇက်တွေကိုသူကပိတ်ထားတာ။အဲ့တော့အဲ့မျက်စိနားပါဇက်ပိတ်ထားတဲ့ဥစ္စာကိုဖွင့်ဖို့အတွက်စ조사ခဲ့တဲ့အရင်မျိုးဆက်တွေရဲ့လက်ဆင့်ကမ်းမှုဒီကိုမျက်စိရှိမှာနေတတူကအနီးကမြင်တွေ့ခွင့်မရတာတော့မှကိုရဲ့လွတ်လပ်အခြေခံလူသားရဲ့အခြေခံလွတ်လပ်ခွင့်ကိုရကျင်တဲ့သူတရားအနေနဲ့အဲ့ဒီလိုမျိုးမရအောင်မတရားပိတ်ခံထားတဲ့ကိစ္စကိုတွန်းလှန်မယ်ဆိုတော့ဟိုဘယ်လိုကောင်းလဲတွန်းလှန်မယ်ဆိုတော့စိတ်အခံပေါ့အဲ့ဒီအခံကအရင်မျိုးဆက်တွေရဲ့ lesson ကမ်းမှုတွေနဲ့ပေါင်းတဲ့အခါမှာကျွန်မထင်တာဟာဘယ်လိုခေါ်မလဲကယ်ရှင်ပေါ့ကျမတို့ဒါကိုတွန်းလှန်မယ်ဆိုတော့ဥစားအတိနဲ့နေမဟုတ်တော့ဘူးအတွေးနဲ့နေမဟုတ်တော့ဘူးလက်တွေ့အကောင့်ထဲပေါ်တဲ့အစီအုံတွန်းဖို့ရတယ်လို့ကျမမြင်
အခုဆိုရင်ဒါမက်ခေအိုမှာဆိုရင်ဒါလွန်ခဲ့တဲ့နှစ်ပေါင်း33နှစ်ကျော်ကာလာတော့ကဆိုရင်ကိုကတက်တူចောင်းသူဟိုနုနုနဲ့နဲ့အချိန်ကာလာကိုရှိမှဒီလိုမျိုးမတရားအကြမ်းဖက်ဖိနှိပ်မှုတွေကိုတွေ့ပြီးတော့မှပေါ့နော်ကိုဘဝတစ်ခုလုံးကိုပြောင်းလဲသွားခဲ့စေခဲ့တယ်ပေါ့နော်ဒီလိုဆုံးဖြတ်ချက်ပြီးမတရားမှုကိုလက်မခံဘူးဆိုတဲ့စိတ်ဓာတ်နဲ့တခါအဲ့ဒီလိုမျိုးဒီဖိနှိပ်မှုကြောင့်အသက်ဆုံးခဲ့ရတဲ့သူတွေနောက်ပြီးတော့ဒိုင်းသားဒေတာတွေမှာဆိုလွန်ခဲ့တဲ့နှစ်ပေါင်းဟို60လောက်တည်းကနော်မြန်မာစစ်တပ်ကနှိမ့်ဆက်နှင်းပတ်နေတဲ့အနေအထားရှိတယ်။နောက်ပြီးတော့အခုဆိုရင်နောက်ဆုံးဒီ Rohingya ကြီးစာမှာဆိုရင်လည်းလူမျိုးတုံးတက်ဖြတ်မှုထီတောင်ပေါ့နော်ဆွဆွဲချက်နဲ့ ICJ ကုလသမဂ္ဂတရားရုံးမှာရင်ဆိုင်နေရတယ်။ဒါကအခုမြန်မာစစ်တပ်ကဒီခုဒီတစ်ခေါက်ဆရာနာတိုင်းတဲ့ခါမှာလည်းဒီဆန္ဒပြသူတွေကိုလည်းတော်တော်လေးပြင်းပြင်းထန်ထန်ပြစ်ခတ်နှိမ်နင်းတာတွေရှိခဲ့တယ်ဆိုတော့လူတို့အတွက်ဒီမြန်မာပြည်သူတွေအတွက်ဒီလောက်ခံစားခဲ့ရတဲ့တရားမျှတမှုရရှိရေးကဘယ်လောက်ထိအရေးကြီးပြီးတော့ဟိုဒီအတွက်ကောတကယ်တမ်းလှုပ်ဆောင်နိုင်မယ်လို့ရောပြောလေးချက်ရှိတာရှင
်ဟုတ်ကဲ့တရားမျှတမှုဖော်ဆောင်ရေးကတော့အရန်ကိုအရေးကြီးတယ်လို့ကျွန်တော်တို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီမြန်မာစစ်တပ်ကသူတို့ဒီအပြစ်ပေးအရေးယူခံရခြင်းကနေကင်းလို့ပြီးတော့မှဒီဥပဒေအပေါ်ကနေပြီးတော့မှနေခဲ့တာကဟိုမျိုးဆက်နဲ့ချီပြီးတိတ်ကြပါပြီကျမတို့ကဒီကိစ္စကိုရှင်းရှင်းပြောရရင်တရားဥပဒေစိုးမိုးရေးဆိုတာကကျမတို့နိုင်ငံတကာနိုင်ငံတည်ငြိမ်မှုအတွက်မရှိမနေမဖြစ်မနေရှိရမယ့်ကိစ္စဖြစ်တာဟုတ်အဲ့တော့တရားဥပဒေစိုးမိုးမဲ့တရားဥပဒေစိုးမိုးရေးကိုလုပ်မယ်ဆိုရင်လက်နက်ကင်ထားတဲ့တိုင်းပြည်ရဲ့လက်နက်ကင်ထားတဲ့အကြီးဆုံးသောinstitution တစ်ခုကအဲ့ဒီတရားဥပဒေစိုးမိုးမှုအောက်မှာသူမပါဘူးသူမနေဘူးသူမရှိဘူးဆိုလို့ရှိရင်ကျမထင်တယ်ကျမတို့နိုင်ငံကဘလို့မှရှေ့တက်လို့မရဘူးဘလို့မှငြိမ်းချမ်းရေးကိုခေါ်ဆောင်လို့မရဘူးဖွံ့ဖြိုးရေးကိုကျမတို့မလုပ်နိုင်ဘူးအဲ့အတွက်ကြောင့်မလို့အမ NUG ဆိုလို့ရှိရင်ဒီချိုးဖောက်မှုနဲ့ပတ်သက်လို့ရှိရင်တို့တို့ဒီ ICJ မှာတည်တည်ချာချာပူးပေါင်းဆောင်ရွက်မှုလုပ်တယ်ဆိုလို့ရှိရင်ဒါဟာကျမတို့ရှင်းရှင်းပြောရရင်ဟို NUG ကနိုင်ငံတကာဥပဒေတွေကိုတိုက်နာရဲဆိုတဲ့ဥစ္စာကိုရှင်းရှင်းလင်းလင်းပြရရောက်သွားတယ်အခုလည်း NUG ကICJ နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာမျိုးတို့ဘက်ကတရင်ကြီးညာထုတ်ပြန်ထားတာလည်းရှိပါတယ်ဒါကျွန်တော်တို့အင်မတန်မှကြိုဆိုတဲ့ကိစ္စဖြစ်တယ်ဒီလိုမျိုးຫນွေဦးတော်လိုင်းရေးမှလည်းမကဘူးအရင်တည်းကလုပ်ခဲ့တဲ့ဟာတွေအပါအဝင်ပေါ့နော်ခုနကရန်ဂျာဂျန်တို့ဆိုင်ပါမယ်ဆိုတော့အဲ့လိုမျိုးသား NUG ဘက်ကနေပြီးတော့မှလမ်းဖွင့်ပေးလိုက်ပြီးဆိုတာနဲ့ဒီကျွန်တော်တို့ခုနကဒီလောလောဆယ်ငါမင်းအောင်လိုင်းဦးဆောင်ပြီးတော့မှကြိုးလုံနေကြတဲ့သူတွေဒီမဖြစ်မနေတရားဥပဒေကိုရင်ဆိုင်ဖို့အတွက်ကိုတားကြောက်ပွင့်သွားပြီ
မကေအောင်မအောင်ကျေးဇူးအများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ဗီဒီယိုမြန်မာပိုင်းကိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမိုင်းချင်းကိုလည်းကျွန်မကျေးဇူးအများကြီးတင်ပါတယ
်အခုတော့စနေညပိုင်းအတွက်နောက်ဆုံးရသတင်းကျဉ်းချုပ်ကိုတလဲချင်းညာပေးတော့မှာဖြစ်ပါတယ်ခင်ဗျာမနက်ငယ်ဆိုင်အာဆီယံအထူးကူစည်အေဝန်ယူဆုကသူ့အနေနဲ့မနက်ငယ်ကိုတွားဖို့ပြင်ဆင်နေတယ်လို့ဒီနေ့ဩဂတ်လ9ရက်နေ့မှာပြောလိုက်ပါတယ်။ဘရူနိုင်းဒုတိယနိုင်ငံသားရဲ့ဝန်ကြီးအေဝန်ယူဆုကသူ့ကိုအသက်ခံလိုက်တဲ့အာဆီယံအထူးကူစည်ဖြစ်တဲ့မနက်ငယ်ကိုတွားဖို့ပြင်ဆင်နေပေမဲ့ဘယ်တော့သွားမယ်ဆိုတာကိုရက်သတ်မှတ်ထားခြင်းတော့မရှိသေးဘူးလို့ဒီနေ့ပြောဆိုလိုက်တာပါ။ဒီမနက်ငယ်မှာဖြစ်နေတဲ့နိုင်ငံရေးကြက်တဲတွေကိုနှစ်ဖက်ဆွေးနွေးပြောဆိုမှုတွေလုပ်ပြီးဖြေရှင်းသွားဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ကိစ္စကိုကြီးကြပ်ကုတ်ကဲဖို့အတွက်ကြိုးပမ်းတဲ့အနေနဲ့ဘရူနိုင်းဒုတိယနိုင်ငံသားရဲ့ဝန်ကြီးကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအာဆီယံအထူးကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်တာဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂဆိုင်ရာမြန်မာတမ်မာကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ကြံစီမှုဆွဆွဲချက်နဲ့နယူးယောက်မြို့ကမြန်မာနိုင်ငံသားနှစ်ဦးကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်မြန်မာနိုင်ငံသားတွေဖြစ်ကြတဲ့အသက်28နှစ်အရွယ်ဖြိုးရင်းထွန်းနဲ့အသက်20အရွယ်ရဲဟင်းတော်တို့နှစ်ဦးကိုတမ်မာကြီးကိုလှုပ်ကြံဖို့ပူးပေါင်းကြံစီမှုနဲ့ဖမ်းဆီးလိုက်တဲ့အကြောင်းနယူးယောက်တောင်ပိုင်းခရိုင်တရားရေးဌာနအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI နယူးယောက်ရုံးနဲ့နယူးယောက်ရဲတပ်ဖွဲ့ကော်မရှင်နာရုံးတို့ကမနေ့တောက်ကြာနေ့ကပူးတွဲကြေညာခဲ့ပါတယ်။ဒီနေ့ညပိုင်းအတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲ။ VOE ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်လိုက်ပါ။
This program